Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။နိုဝင်ဘာလ26ရက်စနေနေ့ညဘက် VOA မြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျွန်မဆုမြတ်ပါပါရှင်။အခုညဘက်အစီအစဉ်တွေကိုစီစဉ်တင်ဆက်ပေးသွားပါမယ်။
ကျွန်တော်ကတော့ဝင်းမြမမက်ခင်ပြူထွန်းနဲ့ဒီနေ့ထိတ်တရသတင်းတွေကိုကြောပြပေးပါပါဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့ရုရှားသူလောင်ထားတဲ့ဒုံးကျည်တွေနဲလာနေပြီလို့ပြည်တင်ကပြောလိုက်ပါတယ်ဟွာဟေးနဲ့ ZTE တရုတ်ဤပညာပစ္စည်းတွေကိုအမေရိကန်ကပိတ်ပင်လိုက်ပါတယ်ဒါအပြင်တရုတ်မှာကိုဗစ်စီကံတင်းကျပ်လွန်းမှုတာရှည်လာတာကိုဆန္ဒပြခဲ့ကြပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုကြောပြပေးပါပါမက်ဆီမြမရေ
ရခိုင်ပြည်နယ်ထဲမှာတော့စစ်ကောင်စီတပ်တွေနဲ့ရခိုင်လက်နက်ကအေအေအဖွဲ့တို့ကြားမှာအပြစ်ခံရက်စဲထားပါတယ်
။ဒီညီငိုင်းဆွေးနွေးမှုတွေတော့ရှိပါတယ်ဗျာ။မြေပြင်မှာတော့ကျွန်တော်လွန်ခဲ့တဲ့3-4ရက်လောက်ကတည်းကစစ်ကတိုက်ခိုက်မှုရက်စဲပြီးဖြစ်ပါတယ
်။ဒါကတော့စစ်ကောင်စီပြောခွင့်ရဖြစ်ပါတယ်။လူသားချင်းစာနာမှုဆိုင်ရာရအပြစ်ရက်ထားတယ်လို့အေအေအဖွဲ့ဘက်ကလည်းပြောတဲ့ရခိုင်ပြည်နယ်ကအခြေအနေကိုတော့မကြားခင်မှာသိရပါမယ်။မြန်မာနိုင်ငံမှာအခုလက်ရှိဒီဆက်ရုံအလုပ်သားအများစုဟာအလုပ်သမားအခွင့်အရေးတွေဆုံးရှုံးနေတဲ့အကြောင်းကိုတော့ထုတ်အပ်တဲ့အစီအစဉ်မှာနားဆင်ရပါမယ်။တခါချင်းချင်းမှုဆိုင်ရာအခွင့်အရေးတွေအကြောင်းကိုသုံးသပ်ဆွေးနွေးထားတဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်စတဲ့အပတ်စဉ်အစီအစဉ်တွေကိုလည်းအခုညမှာနားဆင်ရပါမယ်။တပတ်အတွင်းမြန်မာနဲ့နိုင်ငံတကာသတင်းသုံးသပ်ချက်တွေကိုလည်းစနေနေ့ညပိုင်းမှာထုတ်လွှင့်ပေးသွားအောင်မှာဖြစ်ပါတယ်။အခုအရေးဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့မက်ခင်ဖြူထွေးတို့ကအကြေညာပေးကြပါမယ်ရှင်။
ရုရှားအနေနဲ့ဟောင်းနေတဲ့မစ်ဆိုင်းဒုံးတွေကနျူကလ িয়ার ထိပ်ဖူးတွေကိုဖြုတ်ပြီးယူကရိန်းကိုပစ်ဖို့ပြင်နေပုံရတယ်လို့ပြည်တယ်ကပြောလိုက်ပါတယ်။ပြည်တယ်ကာကွယ်ဝန်ကြီးဌာနရဲ့ထောက်လိုင်းရေးစီခံစာနောက်ဆုံးထွက်ချက်တွေကို Twitter ကနေတင်နေရမှာဒီနေ့အခုလိုဖော်ပြလိုက်တာဖြစ်ပြီးဒါကရုရှားမှာတူလောင်ထားတဲ့ဒုံးကြီးတွေနဲလာတာကိုပြနေတယ်လို့လည်းထောက်ပြလိုက်ပါတယ်။ဒီဒုံးကြီးဟောင်းတွေကိုယူကရိန်းရဲ့မစ်ဆိုင်းကာကွယ်စနစ်ကနေဖမ်းယူမရဘဲလွတ်သွားနိုင်ဖို့ရုရှားဘက်ကမျှော်လင့်ထားပုံရတယ်။ဒါပေမဲ့ပြစ်မှတ်ကိုထိအောင်မှုတော့အားနည်းလိမ့်မယ်လို့ပြည်ထောင်ကာကွယ်ဝန်ကြီးဌာနကဆက်ပြောခဲ့ပါသေးတယ်။ဒီထောင်လိုင်းပုံရိပ်တွေတွေ့ရှိမှုရ1980ခုနှစ်တွေကထုတ်ထားတဲ့ AS-15 Kent KENT အမျိုးအစားဝဟင်ပစ်ဒုံးကျည်တွေဟာနျူကလ িয়ার ထိပ်ဖူးတွေကိုသာအဓိကလွှတ်ဖို့ထုတ်ခဲ့တာဖြစ်တယ်လို့လည်းပြည်ထောင်ကာကွယ်ဝန်ကြီးဌာနကတွစ်တာမှာရှင်းပြခဲ့ပါတယ်။အခုလိုအချိန်မှာရုရှားနဲ့ယူကရိန်းစစ်သုံးပန်းလက်လေရေးအစီအစဉ်အောက်ညှိနှိုင်းမှုတွေတော့ဆက်ရှိနေပြီးဒီနေ့မှလည်းရုရှားစစ်သုံးပန်း9ဦးပြန်လွတ်လာပြီလို့ရုရှားကာကွယ်ဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်ခင်ဗ
ျ။တရုတ်နည်းပညာနဲ့ဆက်သွယ်ရေးကုမ္ပဏီကြီးတွေဖြစ်ကြတဲ့ Huawei နဲ့ ZTE ကထုတ်တဲ့ဆက်သွယ်ရေးပစ္စည်းတွေအပါအဝင်အမျိုးသားလုံခြုံရေးကိုတိတိတတ်တာချိန်ချောင်းနေတယ်လို့ယူဆရတဲ့တရုတ်နိုင်ငံထုတ်ဆက်သွယ်ရေးနဲ့နည်းပညာပစ္စည်းကိရိယာတွေကိုအမေရိကန်ပြည်ထောင်စုရဲ့တင်သွင်းခွင့်ပိတ်ပင်လိုက်တဲ့အကြောင်းအမေရိကန်ဆွေးရတာဝန်ရှိသူတွေကမနေ့ကတောက်ကြနေကကြေညာပါတယ်။Huawei နဲ့ ZTE ကုမ္ပဏီတွေကိုအမျိုးသားလုံခြုံရေးအတွက်ချိန်ချောက်မှုရှိနေတဲ့ကုမ္ပဏီစည်းရင်းမှာ Federal ဆွေးရဆက်သွယ်ရေးကော်မရှင် FCC ကအစောပိုင်းကတည်းကထည့်သွင်းထားတာပါ။အခုနောက်ဆုံးကတော့ဒီကုမ္ပဏီတွေကဆက်သွယ်ရေးပစ္စည်းကိရိယာအားလုံးကိုတင်သွင်းခွင့်အပြီးပိတ်ပင်လိုက်ကြပါ။အမေရိကန်ရဲ့ဆက်သွယ်ရေးကွန်ရက်တွေမှာတရုတ်နည်းပညာကုမ္ပဏီတွေပါဝင်လို့မရအောင်အမေရိကန်ကကန့်သတ်ချက်တွေဆက်တိုက်ချမှတ်လာနေတာဖြစ်ပြီးတော့ကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံအကြားအချိန်တော်ကြာတည်မှမှုတွေရှိနေတဲ့အချိန်မှာအခုလိုထပ်တိုးကန့်သတ်လိုက်ကြလဲဖြစ်ပါတယ်။တရုတ်ဆက်သွယ်ရေးနဲ့နည်းပညာကုမ္ပဏီကြီးတွေနဲ့ပတ်သက်တဲ့သတိပေးချက်တွေကိုအမေရိကန်အစိုးရအရာရှိတွေကပြီးခဲ့တဲ့နှစ်ပိုင်းကတည်းကစပြီးတော့သတိပေးလာခဲ့တာဖြစ်ပါတယ်ရှင်
။တရုတ်မှာတော့ကိုဗစ်စီးကံတင်းကျပ်လွန်းမှုရေရှည်လာတဲ့ပေါ်ဆန္ဒပြပွဲတွေနိုင်ငံနောက်ပိုင်းရှေ့ချမ်းပြည်နယ်ဒေသမှာဖြစ်ခဲ့ပါတယ်။ဒီပေါ်ပြစ်ခတ်နှိမ်နှင်းမှုတွေလည်းရှိခဲ့ပါတယ်။တရုတ်မှာလူနည်းစုမွတ်စလင်ဝီဂါများစွာနေတဲ့ဒီဒေသမျိုးတော့ဥရမ်ချီမှာကိုဗစ်ပိတ်ဆို့မှုတွေကြောင့်အထက်မြေအပတ်မဲ့တိုက်ခန်းမနေ့ကမိလောက်မှုတဲ့မိသက်သမားတွေအချိန်မီမဝင်နိုင်တော့ကလူ10ဦးသေခဲ့ရတယ်လို့ဒီလမ်းမပေါ်ဆန္ဒပြသူတွေကမချေမနဲ့ပြောခဲ့ကြပါတယ်။နောက်ထပ်လူ10ဦးနေပါလေတရားရခဲ့တဲ့ဒီဖြစ်ရကြောင့်တနင်္ဂနွေလုံးမှာလည်းကိုဗစ်စီကံဆက်တင်းကျပ်နေမှုကိုပိုမချေမနဲ့ဖြစ်လာချိန်မှာဒီရှင်းချမ်းဒေသမျိုးတော်မှာဒီဆန္ဒပြမှုမလုတ်ခင်တုန်းကအင်တာနက်ဆွေးနွေးပွဲတစ်ခုလုပ်ခဲ့ပြီးအင်တာနက်ပေါ်တင်လာတာကိုလည်းတရုတ်အာဏာပိုင်တွေကဖြုတ်ချခဲ့ကြပါတယ်။ဒီအင်တာနက်ဆွေးနွေးပွဲတက်ခဲ့သူတွေကကမ္ဘာဖလားဘောလုံးပွဲမှာပြည်သက်တွေဘာကြောင့်ပစံနဲ့နှကောင်းစီမတ်စ်မတက်တော့တာလဲကိုဗစ်ဆေးဆေးချက်တွေဘာကြောင့်မပြတော့တာလဲတရုတ်မှာကြတော့ဘာကြောင့်လော့ကဒေါင်းချပိတ်ဆို့မှုတွေလုပ်နေရတာလဲလို့မိကွန်းတွေထုတ်ခဲ့ကြပါတယ်ဒီအင်တာနက်အွန်လိုင်းဆွေးနွေးပွဲတက်ခဲ့တဲ့တရုတ်နိုင်ငံမြောက်ဘက်အလဲပိုင်းပြည်နယ်ရဲ့ရှေးဟောင်းမြို့တော်မြို့နေသူကတော့တခြားနိုင်ငံပေါင်း120ကျော်မှာကိုဗစ်ထိန်းချုပ်မှုတွေဖြေလျှော့လိုက်တာအချိန်အတန်ကြာလာခဲ့ပြီးသူတို့ကဘာကြောင့်တရုတ်တွေထက်လွတ်လွတ်လပ်လပ်နေနိုင်ရတာလဲတိကျကဘာမှသူတို့နေနေကြလို့လားလို့လဲမိကွန်းတွေထုတ်ခဲ့ကြပါတယ်ခင်ဗျ
ဥရောပနိုင်ငံတွေကိုရောက်လာတဲ့ရွှေ့ပြောင်းဒုက္ခသည်တွေအရေးပိုးပြီးထိထိရောက်ရောက်ကန်တွေဖြေရှင်းနိုင်မယ့် EU ဥရောပသမဂ္ဂရဲ့အစီအစဉ်ကိုဥရောပပြည်ထောင်စုဝန်ကြီးတွေကမနေ့ကကြေညာခဲ့ကြပါတယ်ဒုက္ခသည်ကယ်ဆယ်ရေးလှေတစင်းကိစ္စနဲ့ပတ်သက်ပြီးတော့အီတလီနဲ့ပြည်တည်နိုင်ငံအကြားပြင်းပြင်းထန်ထန်အငင်းပွားမှုတွေရှိခဲ့ပြီးတဲ့နောက်မှာအခုအစီအစဉ်ဖြစ်လာတာပါဒီလအစောပိုင်းတုန်းကပဲကယ်ဆယ်ရေး NGO လှေတစင်းကိုအီတလီကမောင်းထုတ်ခဲ့တာနဲ့ပတ်သက်လို့အီတလီဟာပင်လယ်ပြင်ဆိုင်ရာဥပဒေကိုလေးစားဖို့ပြက်ကွက်ခဲ့တယ်လို့ပြင်သစ်ဘက်ကဆွဆွဲကြရကနေနှစ်ဖက်ပြည်ပခါဖြစ်ခဲ့တာပါနိုင်ငံရေးအရာတင်းမာတဲ့အခြေအနေတည်းဖြစ်လာတဲ့အပေါ်မှာ EU ပြည်ထောင်ရေးဝန်ကြီးဝန်ကြီးတွေဒီဘယ်ဂျီယံနိုင်ငံဘရက်ဆဲမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဆွေးနွေးဘက်ကလည်းရလဒ်ကောင်းတွေထွက်ပေါ်ခဲ့တယ်လို့တရားသူတွေကပြောပါရယ်။ဒါပေမဲ့ရေရှည်တည်တဲ့အဖြစ်တည်းရရဖို့မှာတော့မဖြစ်မနေလှုပ်ဆောင်စရာတွေထပ်ပြီးရှိနေသေးတယ်ဆိုတာကိုအားလုံးကသဘောတူလက်ခံထားတဲ့အကြောင်းလက်ရှိ EU အလှည့်ကျဥက္ကဋ္ဌတာဝန်ယူထားတဲ့ချက်သမ္မတနိုင်ငံပြည်ထောင်ရေးဝန်ကြီးဖစ်ဖရာကူဆန်ကပြောပါရယ်။ EU ရဲ့အခုအစီအစဉ်အရဥရောပနိုင်ငံတွေရဲ့တရားမဝင်ဝင်ရောက်မှုကိုချုပ်တင်ဟန့်တားနိုင်အောင်ဒုက္ခသည်တွေအထူးကလာတဲ့တူနီရှား၊လီဘီးယားနဲ့အီဂျစ်နိုင်ငံတွေနဲ့အနီးကပူးပေါင်းဆောင်ရွက်တာတွေလုပ်သွားမှာဖြစ်ပါရယ်။တနမန်တချို့ကတော့ဒီစီစဉ်ဟာအစ်စ်မဟုတ်ဘူးလို့ထောက်ပြကြပါရယ်အခုကိစ္စကိုထပ်မံဆွေးနွေးဖို့အတွက် EU ဝန်ကြီးတွေဒီဇင်ဘာလ10ရက်နေ့မှာနောက်တစ်ချိန်ထပ်မံတွေ့ဆုံမယ်လို့ချက်ပြတဲ့ EU ဝန်ကြီးကပြောပါရယ်ရှင
် EU အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 943.3 ညလိုက်ဒိုမီတာ48 kHz 6.85 နဲ့ဒုတိယနာရီဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုံလွှင့်ပေးနေပါတယ်ရှင
် VOA American တရဲ့စနေညသတင်းတွေကိုဆက်ပြောပြနေပါတယ်မြန်မာစစ်တပ်ပိုင်းကုန်တင်သင်္ဘောတွေကိုကာတာနိုင်ငံစစ်ကမ်းမှာကန့်ကွက်ခွင့်ဆက်မပေးဖို့ပြည်ထောင်ချေဆိုင်လူခွင့်ရဖွဲ့တစ်ခုကတိုက်တွန်းတောင်းဆိုလိုက်ပါတယ်ကမ္ဘာဖလားဘောလုံးပွဲကိုအင်ရှင်ဖြစ်ကျင်းပနေတဲ့ကာတာနိုင်ငံအနေနဲ့လူခွင့်ရချုပ်ဖောက်မှုတွေရှိနေတဲ့အာနာသိမ်းမြန်မာစစ်တပ်ပိုင်းသင်္ဘောတွေကိုကာတာနိုင်ငံနဲ့ဝင်ရောက်ခွင့်မပြုသင့်တော့ဘူးလို့ဘာမာကမ်ပိန်း UK ကဒီနေ့ပဲကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်တာပါမြန်မာစစ်တပ်ရဲ့ဥပိုင်ကုမ္ပဏီပိုင်းဂျန်9ဘွေလိုင်းကဥတာမီရှိကုန်တင်သင်္ဘောကြီးဟာလောလောဆယ်ကာတာနိုင်ငံဟာမက်စစ်ကမ်းမှာစက်ကတ်ထားတယ်လို့ဒီလူခွင့်ရအဖွဲ့ကြီးကပြောပါတယ်တကယ်တော့မြန်မာစစ်တပ်ရဲ့လူခွင့်ရချုပ်ဖောက်မှုတွေအဆုံးသတ်ရေးကုလသမဂ္ဂထွေထွေညီလာခံဆုံးဖြတ်ချက်ကိုကာတာကထောက်ခံခဲ့ပေမဲ့အခုလိုကုန်တင်သင်္ဘောတွေစိုက်ကပ်ခွင့်ပေးနေတာကြောင့်မြန်မာစစ်တပ်အတွက်ဝင်ငွေရအောင်အားပေးရရောက်နေတယ်လို့လည်းဒီအဖွဲ့ကထောက်ပြခဲ့ပါတယ်ခင်ဗျာ
ဒီကနေ့ကျင်းပပြည်စည်းခဲ့တဲ့ထိုင်ဝမ်ဒေသန္တရရွေးကောက်ပွဲတွေမှာအတိုက်ခံကွန်မတန်ပါတီကအများစုအနိုင်ရနိုင်ပြီးလက်ရှိထိုင်ဝမ်သမ္မတချိုင်ယင်ဝမ်အတွက်တော့ထိခိုက်ဆုံးရှုံးစရာဖြစ်နေပါတယ်ဒီရွေးကောက်ပွဲဟာတရုတ်ဘက်ကရန်လိုမှုတွေကြိုးနာနေတဲ့အချိန်မှာထိုင်ဝမ်အနေနဲ့ဒီမိုကရေစီကိုကာကွယ်ဖို့အခိုင်အမာဆုံးဖြတ်ထားတယ်ဆိုတာကိုကမ္ဘာကြီးကိုပြသတဲ့ရွေးကောက်ပွဲဖြစ်တယ်လို့ထိုင်ဝမ်သမ္မတကပြောဆိုထားတာပါမျိုးတော်ဝင်တွေခရိုင်ဆူရအကြီးကဲတွေနဲ့ဒေသအလိုက်ကောင်စီဝင်တွေရွေးကောက်တင်မြှောက်တဲ့ဒီဒေသန္တရရွေးကောက်ပွဲတွေမှာရွေးကောက်ခံရတဲ့သူတွေအနေနဲ့ကိုဗစ် -19 ကပ်ဘေးနဲ့ရာဇဝတ်မှုပြဿနာတွေလိုပြည်ရင်းရေးရာကိစ္စတွေအပေါ်မှာသာဩဇာတက်ရောက်နိုင်မှာဖြစ်ပြီးတော့တရုတ်နဲ့ဆိုင်တဲ့ထိုင်ဝမ်ရဲ့မူဝါဒတွေနဲ့ပတ်သက်လို့တော့ဩဇာတက်ရောက်နိုင်မဲ့သူတွေမဟုတ်ပါဘူး။ဒါပေမဲ့သမ္မတချိုင်ယင်ဝမ်ကတော့ဒီရွေးကောက်ပွဲတွေဟာဒေသန္တရရွေးကောက်ပွဲဆိုတာထက်ပိုတယ်လို့ပြောဆိုခဲ့ပါတယ်ရှင်။
ရှင်းနှစ်အတွက်ကမ္ဘာစီးပွားရေးအလားအလာမှေးမိန်အားနေနေတယ်လို့စီးပွားရေးသုံးသပ်ချက်တွေထွက်လာပါတယ်။ Institute of International Finance ကနိုင်ငံတကာဘဏ္ဍာရေး Institute ဖွဲ့ကကမ္ဘာစီးပွားရေးထိုးထွင်းမှုနှုန်းဟာလာမယ့်2023ခုနှစ်မှာ 1.2% ခန့်နှုန်းပဲရှိလိမ့်မယ်လို့ခန့်မှန်းလိုက်ပါတယ်။အခုလိုစီးပွားထိုးထွင်းမှုနှုန်းနည်းနိုင်တဲ့ဆင့်က2019ခုနှစ်တုန်းကကမ္ဘာဘဏ္ဍာရေးကျပ်တဲဖြစ်ပြီးပြန်ဆအားယူရချိန်မှာရှိခဲ့တဲ့နှုန်းနဲ့အလားတူလောက်လည်းဖြစ်ပါတယ်။ Ukraine စစ်ပွဲကြောင့်ကမ္ဘာကုန်သွယ်ရေးအထူးသဖြင့်ဥရောပမှာထိခိုက်တာနဲ့ကိုဗစ်ပိတ်ဆို့မှုတွေကြောင့်တရုတ်နိုင်ငံမှာလည်းစီးပွားရေးအပြည့်ပြန်မပွင့်တာတွေအတွက်ဒီအလားအလာမကောင်းတာလို့အများစုစီးပွားရေးသုံးသပ်ချက်တွေမှာဖော်ပြထားပါတယ်။အခုလည်းနိုင်ငံတကာဘဏ္ဍာရေး Institute ကမနေ့ကသုံးသပ်ချက်ထုတ်ပြန်ရမှာအမေရိကန်မှာလည်းစီးပွားရေးကျလာမှာစိုးရိမ်နေရတယ်။အထူးကားကတော့လုံသားဈေးကွက်အားနည်းပြီးစီးပွားရေးနှေးကွေးလာနေတာအကြောင်းဖြစ်တယ်လို့ထောက်ပြခဲ့ပါတယ်ခင်ဗျာ။
ကာတာနိုင်ငံမှာဒီကနေ့စနေနေ့ကစားကြတဲ့ကမ္ဘာဖလားပွဲစဉ်တွေအုပ်စုစီကပိုလန်နဲ့ဆော်ရီအာရေဗျာအသင်းတို့အခုအတန်လွှင့်နေတဲ့အချိန်မှာပဲကစားနေကြပါတယ်။ဆော်ရီအသင်းကပထမပွဲမှာအာဂျင်တီးနားအသင်းကိုအနိုင်ရထားတဲ့အသင်းပါ။လောလောဆယ်ဒုတိယပိုင်းကစားနေတာမှာတော့ပိုလန်အသင်းကဆော်ရီအသင်းကိုတကိုးကိုမရှိနဲ့အသာရနေပါတယ်။အစောပိုင်းကကစားခဲ့ကြတဲ့အုပ်စုဒီကဩစတြေးလျနဲ့တူနီရှားပွဲမှာတော့ဩစတြေးလျကတကိုးကိုးမရှိနဲ့နိုင်ခဲ့တဲ့အတွက်လောလောဆယ်အုပ်စုရဲ့ကပြင်သစ်အသင်းနဲ့အတူတူသုံးမှတ်ရထားပါတယ်။မြန်မာစံတော်ချိန်ည10:00ခွဲကျရင်တော့ပြင်သစ်အသင်းနဲ့ဒိမ့်မတ်အသင်းတို့ကစားကြမှာပါ။ တနင်္ဂနွေနေ့ကူပြီးမကြခင်ဒီမနေ့တနအီခွဲကြရင်လဲအုပ်စုစီကအာဂျင်တီးနားနဲ့မက္ကဆီကိုအသင်းတို့ကန်ကြဖို့ရှိပါတယ်။မနေ့ပြန်တနင်္ဂနွေနေ့မှာပဲဂျပန်နဲ့ကော့စတာရီကာ၊ဘယ်လ်ဂျီယံနဲ့မော်ရိုကို၊ခရိုအေးရှားနဲ့ကနေဒါ၊စပိန်နဲ့ဂျာမနီအသင်းတွေကစားကြမှာဖြစ်ပါရဲ့ရှင်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဝဲမင်းနဲ့မခင်ဖြူထွေးတို့ကြီးညာပေးခဲ့ကြတာပါရှင်။ VOA အစီအစဉ်တွေကိုည10နာရီအထိလိုင်းတို19 25 32တို့ကနေအတန်လှည့်ပေးနေပါတယ်။လိုင်းလက်မီတာ190ကနေလည်းဖတ်ယူနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့အလုံသမားအခွင့်အရေးဆုံးရှုံးနေတဲ့မြန်မာနိုင်ငံကစက်ရုံလှုပ်သားတွေရဲ့အခြေအနေအကြောင်းတို့အတက်အစီအစဉ်ရင်ကျေးမှုဆိုင်ရာအခွင့်အရေးတွေကဘာလဲဆိုတာကိုဆွေးနွေးထားတဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာတစ်ခါတစ်ပတ်အတွင်းမြန်မာနဲ့နိုင်ငံတကာသတင်းစူးစီးတင်ပြချက်တွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုအရင်ဆုံးကတော့ဒီတခိုင်ပြည်နယ်ထဲမှာစစ်တပ်နဲ့ AA အဖွဲ့အဖြစ်ရထားတဲ့သတင်းကိုပြောပြပါမယ်။စစ်ကောင်စီတပ်တွေနဲ့ရခိုင်တိုင်းရင်းသားလက်နက်က AA ဖွဲ့တို့ကြားမှာတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမှာမကြခင်ရပ်ပိုင်းကစားလို့ပြစ်ခတ်တိုက်ခိုက်မှုရက်ဆဲထားတယ်လို့စစ်ကောင်စီပြောခွင့်ရက VOA ကိုအတည်ပြုပြောပါတယ်။လူသားချင်းစာနာမှုဆိုင်ရာအချက်အသေးကြောင့်အပြစ်ရထားတာဖြစ်တယ်လို့ AA ပြောခွင့်ရကလည်းအတည်ပြုပါတယ်။အရင်ကနေ့တိုင်းလိုလိုပြစ်ခတ်တဲ့နေကြားနေရတဲ့ရခိုင်မြောက်ပိုင်းကမောင်တော်ရသေးတောင်ကြောက်တော်ပုံတကျွန်းစတဲ့မြို့နယ်တွေဘက်မှာတော့အခုရပ်ပိုင်းမှာပြစ်ခတ်တဲ့တွေမကြားရတော့ဘူးလို့ဒေသခံတွေကလည်းပြောပြကြပါတယ်။ရခိုင်ပြည်နယ်ဘက်ကဒီအပြစ်ရနောက်ဆုံးအခြေအနေသတင်းပေးပို့ချက်ကိုတော့ကိုရနိုင်ကတင်ပြပေးပါမယ်ရှင်။
တိုက်ပွဲပြင်းထန်နေတဲ့ရခိုင်လက်နက်ကိုင် AA အဖွဲ့နဲ့စစ်ကောင်စီကြားဆွေးနွေးမှုတွေရှိနေပြီးပြီးခဲ့တဲ့ရက်ပိုင်းကလေးကမြေပြင်မှာပြစ်ခတ်တိုက်ခိုက်မှုရက်ဆဲထားတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုအတည်ပြုပြောပါတယ
်ကျွန်တော်ကတော့ဒီညနိုင်ဆွေးနွေးမှုတွေရှိပါတယ်ဗျာမြေပြင်မှာတော့ကျွန်တော်လွန်ခဲ့တဲ့3-4ရက်လောက်ကတည်းကပြစ်ခတ်တိုက်ခိုက်မှုရက်ဆဲပြီးဖြစ်ပါတယ်ဒါတော့ပါပဲ
တိုက်ပွဲတွေမကြာခဏဆိုးသလိုဖြစ်ပွားလေရှိတဲ့မောင်းတော်မြောက်ပိုင်းမှာလည်းဒီရပိုင်းပြစ်ခတ်တန်တွေမကြားရဘူးလို့မောင်းတော်ဒေသခံအမျိုးသမီးတူကပြောပါတယ်
။ဟုတ်ပါတယ်အရာတို့ဟာဒါပေမဲ့လန်နဲ့ဒီပိုက်တယ်လို့တခါပါမယ့်ပြစ်တန်နဲ့ပိုက်တယ်လို့အမျိုးလို့တခါပါမယ့်ရင်အခုခါရရှိရတဲ့တောင်းလောက်တော့ပိုက်တယ်ပြီးတော့မကြားပါဟုတ်ပါ။ဟုတ်ပါလည်း
သူပြောသွားတာကတော့အရင်ကလက်နက်ကြီးပြစ်တန်တွေစနက်ပြစ်တန်တွေနေတိုင်းကြားရတယ်။အခုဒီရပိုင်း2ရက်3ရက်လောက်မှာတော့ပြစ်ခတ်တန်တွေမကြားရဘူး။လက်နက်ကြီးရောလက်နက်ငယ်ရောမကြားရဘူးလို့ပြောသွားတာဖြစ်ပါတယ်။ဒါပြင်ဒီလအတွင်းမှာပဲစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင် AA အဖွဲ့ကြားတိုက်ပွဲဖြစ်ပွားပြီးဒေသခံ10ယောက်ကျော်တိဆုံးခဲ့ရတဲ့ပုံရုံကျုံမြို့နယ်မှာလည်းပြစ်ခတ်တန်တွေမကြားရဘူးလို့ဒေသခံတွေကပြောဆိုပါတယ်။အလားတူစစ်ကောင်စီတပ်ဖွဲ့တွေရဲ့လက်နက်ကြီးကြီးတွေမကြာခဏကြားရောက်တာကြုံရလေရှိတဲ့ကြောက်တော်မြို့နယ်ဘက်မှာလည်းပြစ်ခတ်တာတွေရက်သွားတယ်လို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့မြို့တွင်းနဲ့လမ်းသွားလမ်းလာတွေကိုလုံခြုံရေးတင်းကျပ်စစ်ဆေးနေတယ်လို့ကြောက်တော်ဒေသခံတဦးကပြောပါတယ်။
ဟုတ်ကဲ့ဟုတ်ကဲ့ဒီတရက်နှစ်ရက်မှာတော့ဒီပြစ်ခတ်တာတွေတော့မကြမ်းဘူးဖြစ်နေတယ်ဒါပေမဲ့သူတို့မှဘလို့အခြေအနေမျိုးရှိနေလေတော့မသိသေးဘူးဗျာတောက်တော်မျိုးပေါ်မှာကြတော့ဒီမျိုးပေါ်မှာသူတို့အမြင့်နေထိုင်တာတွေရှိတယ်အပြီးတော့ဒီတကားဦးကြီးရဲ့တောက်တော်မျိုးနေဒီတမပေါ့တောက်တော်သာကစားကိုတမကဒီလန်စောလန်လာတွေခရီးသွားပြီးတော့စစ်စစ်တာတွေရဲ့အဲ့ဒါတော့ရှိကြပြရတယ်ဗျာပြစ်ခတ်တာကလွေရောအကုန်လုံးတော့ရောသွားတာတော့မရှိသေးဘူးအကုန်လုံးတော့ဟောပြစ်လူတူရဲ့အခက်အခဲတွေရှိနေတုံးပဲဗျ
တိုက်ပွဲတွေပြင်းထန်နေခဲ့တဲ့ရခိုင်မှာအခုချိန်ဟာစပားရိတ်သိမ်းမှုအချိန်ရောက်လာနေပြီးလူသားချင်းစာနာမှုဆိုင်ရာအကြက်တဲတွေရှိနေတာကြောင့်ဒီလိုအခက်အခဲတွေကိုဖြေရှင်းနိုင်ဖို့အတွက်အပြည့်ရဆဲထားတာဖြစ်တယ်လို့ AA အဖွဲ့ကခိုင်တုခါကလည်း VOA ကိုပြောပါတယ်နိုင်ငံရေးရည်ရည်ချက်ကတော့ပြောင်းလဲမှာမဟုတ်ပဲလူသားချင်းစာနာမှုအရာအခုလိုလှုပ်ဆောင်တာဖြစ်တယ်လို့လည်းခိုင်တုခါကပြောပါတယ်ခင်ဗျာ
ဖီယိုမြန်မာပိုင်းကနေပြီးတော့နိုဝင်ဘာလ26ရက်စနေနေ့ညပဲအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာဒီဆက်မှုဇုံတွေမှာအလုံးလုံးနေကြတဲ့ဆက်ရုံလုံသားတော်တော်များများအလုံသမားအခွင့်အရေးတွေဆုံးရှုံးနေကြပါတယ်။ဒါပေမဲ့လည်းသူတို့ရဲ့ဒီဆုံးရှုံးမှုတွေကိုထုတ်ဖော်ပြောဆိုတိုက်ကြတာတွေမလုံရဲကြဘူးဖြစ်နေပါတယ်။အလုံသမားအရေးဆောင်ရွက်နေတဲ့အလုံသမားတမကတွေအပေါ်စစ်ကောင်စီကလည်းဖိနှိပ်ထားတဲ့အတွက်အလုံသမားတမကတွေကလည်းအလုံသမားအခွင့်အရေးကိုမဆောင်ရနိုင်ကြဘူးဖြစ်နေပါတယ်။ဒီလိုအခြေအနေကိုတော့တို့အတန်အစီအစဉ်မှာတင်ဆက်ထားပါရှင
်။တော်ကအားလုံးဆောင်ခိုင်းတော့ဆောက်မှုပေါ့။သူလာမှစီးကောင်းသွားဆိုတော့ကျွန်တော်ဒီမှာသူတက်လုံနေတွေးပါလိ။တွေးတယ်မတရားထွက်နေ
။သူကိုယ်တိုင်ကလည်းအဲ့ဒါကိုပြောလိုက်သူ့ကိုအလုပ်ဖြုတ်လိုက်မလားပြီးရင်သူ့ကိုလုပ်ငန်းခွင်ထဲမှာဖိနှိပ်မလားဆိုတဲ့သက်ဆိုင်ရာတာဝန်ခံများရဲ့ဖိနှိပ်မှုများကြောင့်လည်းသူတို့ဒီအမှန်တရားကိုမပြောနိုင်တဲ့အခြေအနေအဲ့လိုမျိုးဖြစ်နေတာ။
အနာမသိငင်ဆဲစုနှစ်အတွင်းကမြန်မာနိုင်ငံမှာအလုံသမားအခွင့်အရေးခံစားမှုတွေအလွန်တိုးတက်ခဲ့ပါတယ်။ တိုးတက်မှုတွေအများကြီးတဲကမှအလုသမားသမဂ္ဂအသင်းအဖွဲ့တွေကိုတရားဝင်ခွင့်ပြုပေးတာလူမှုဖွံ့ဖြိုးရေးစနစ်စတင်ကျင့်သုံးခဲ့တာလုပ်ငန်းခွင်ကျန်းမာရေးနဲ့ဘေးကင်းရေးဥပဒေကနေလုပ်ငန်းခွင်မှာဘေးရန်တွေရဲ့ပုံမှုကင်းရှင်းစေဖို့စီမင်းတွေပြဋ္ဌာန်းထားတာတွေရှိခဲ့ပါတယ်။ဒါပေမဲ့အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာတော့ဒီလိုတိုးတက်ပြောင်းလဲမှုတွေဟာအလွန်တရာဆုပ်ယုပ်သွားခဲ့တယ်လို့ဒုအထံနဲ့တွေ့ဆုံခဲ့တဲ့တက်ကြွလှုပ်ရှားသူတွေနဲ့အလုပ်သမားတွေကပြောပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအထံအပတ်စဉ် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကတင်ဆက်တာဖြစ်ပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးပါမယ်။ဆောင်မအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်။သူ့နာမည်ကိုကိုအောင်လို့ပဲခေါ်ကြရအောင်ပါ။ကိုအောင်ကဘယ်ကလဲ။ဘာလို့လုတ်ကင်လဲဆိုတာကိုတော့ကျမတို့ပြောပြလို့မရပါဘူး။မလူလာအပ်တဲ့ပြဿနာတွေဖြစ်လာမှဆိုရင်လည်းအတွက်ကိုအောင်လှုပ်လှုပ်တဲ့စက်ယုံကိုလည်းထုတ်ပေါ်ပြောပြလို့မရနိုင်ပါဘူးမြန်မာနိုင်ငံကအလုပ်ယုံစက်ယုံတွေဟာအလုပ်သမားစည်းမျဉ်းစည်းကမ်းတွေကိုမလိုက်နာမှုနဲ့ဥပဒေစိုးမိုးမှုအားနည်းနေတာတွေကြောင့်အလုပ်သမားတွေဟာသူတို့ရဲ့ပြဿနာတွေကိုထုတ်ပေါ်ပြောဆိုဖို့ကြောက်ရွံ့နေကြရပြီးဆိုရတဲ့အခြေအနေတွေအောက်မှာအလုပ်လုပ်ကင်နေကြရပါတယ်အဲ့ဒီလိုအလုပ်လုပ်ကင်နေကြရတဲ့မြန်မာနိုင်ငံကထောင်ထဲချီတဲ့စက်ယုံအလုပ်ယုံအလုပ်သမားတွေထဲမှာကိုအောင်တယောက်လည်းအပါအဝင်ဖြစ်ပါတယ်ကိုအောင်ကစက်ယုံမှာအလုပ်လုပ်နေစဉ်စပိုင်းဆိုင်ရာချိုးယွင်းမှုနဲ့မတော်တဆမှုကြောင့်ဒဏ်ရာရရှိခဲ့ပါတယ
်။စက်ယုံကဘာလှုပ်ရှားမှုမရှိဘူးများမရှိဘူးဆိုတော့တို့ကစက်ယုံကခေါင်းဆောင်အောင်ဖောင်းခိုင်းတယ်။ဘုံဆိုစက်ယုံမှုပေါ့။သူလာမှစီးကောင်းသွားဆိုတော့ကျွန်တော်ကဒီမှာသူထက်လုံလင်သွေးပါလိ။သွေးတယ်မတရားထွက်နေတယ်။သူ့ကိုစောင်းဖို့ကျွန်တော်မှအချိန်မရှိဘူး။အဲကျွန်တော်တစ်ချက်ပြန်စဉ်းစားလိုက်တယ်။လူတွေကပတ်စံမရရင်လည်းနေပါစေ။ဘာကောငါပတ်စံနဲ့ငါသွားမယ်ဆိုပြီးတော့ကိုယ်ဆုံးဖြတ်လိုက်တယ်ပေါ့နော်။အပြင်စီးကောင်းပါဗျာ။ကိုတော့သူတို့စောက်ပြင်းတည်နေသေးတယ်။ကိုပေါ်ဆောက်လို့ဖြစ်တယ်ပြောသေးတယ်သူက
ဒီလိုတုံ့ပြန်ဖြစ်ရှင်းမှုမျိုးဟာအလို့ရှင်တွေကြားထဲမှာတော့အထူးဆန်းမဟုတ်ပါဘူး။အဲ့ဒီလိုဖြစ်လာရင်အလို့ရှင်တွေဘက်ကအခုအညီမြန်မြန်ဆဆပေးတဲ့သူတွေတိတ်မရှိဘူးလို့အလို့သမားရေးကူညီဆောင်ရွက်နေတဲ့သွေးစည်းညီညွတ်တော်သမဂ္ဂများအဖွဲ့ချုပ်မြန်မာ SDUM ကတာဝန်ရှိသူတူဖြစ်တဲ့ဒေါ်မျိုးမျိုးအေကအခုလိုဆိုပါရယ
်။သူ၁၀ယောက်မှဆို၁ယောက်လောက်ပဲတာဝန်ယူတဲ့သူရှိတာပါ။ကျန်တဲ့လူတွေကတော့တာဝန်ယူဖို့လုံးဝမရှိတာ။ရှင်းရှင်းပြောရင်တော့လုပ်ငန်းရှင်တော်သိရလားမသိပါဘူး။ဘုံမှာလေဒါကြီးအားလုံးကမန်နေဂျာတွေစူပါတွေဒီ HR တွေနဲ့ပဲပြီးသွားကြတာဆိုတော့ဒီမြန်မာလူမျိုးတွေကလည်းကိုယ့်လူမျိုးတွေအပေါ်မှာကိုယ့်နိုင်ငံသားတွေအပေါ်မှာစာနာသိမှုရှိကြတာ
။ကိုအောင်ကတော့သူ့ရဲ့ထင်ရှားကိုကုသမှုတစ်ရက်ပဲခံယူရပြီးနောက်နေ့မှပဲလုပ်ငန်းခွင်ကိုပြန်ဝင်ရပါတယ်။အဲ့ဒီလိုမှမဟုတ်ရင်သူ့လဆောင်ငွေကပတ်စံအဖြတ်ခံရမှာဖြစ်တယ်လို့ပြောပါတယ်
။တရက်ကနေ့မလာနိုင်ဘူးဆိုတော့နေ့ဖြစ်သွားပြီဆိုတော့မလာနိုင်ထွက်တော့အဲ့လိုမျိုးခွင့်မပေးတော့ဘူး။ကျွန်တော်ကြောက်မိုင်းမလို့နေမကောင်းလို့မလာနိုင်လူတွေလည်းရှိရလေ။အားရတော့ဘလာနဲ့ကအများကြီးဆုံးတော့မကျွန်တော်ရာနဲ့ချီထောင်နဲ့တော့ရှင်တော့ကျွန်တော်တို့ကြိုးရတယ်ပေါ့ဒီတော့တော့မရဘူးလားကြီးတော့ဘူအာနာသိန်းမှဆိုပို့ဆိုဘလုံးမသားမရဘူးမေသေးတော့မလာနဲ့တကောပြေးမေသေးပါနဲ့အဲ့ဒါတော့မသုံးတော့ဖြစ်မှာ
အလုတ်တရက်ပြက်လို့ဖြက်ခံရတဲ့ငွေပမာဏကကိုအောင်လဆာရဲ့6ပုံပုံတပုံလောက်ရှိနေပြီဒီပမာဏဆိုရင်ရွာမှာရှိတဲ့သူ့မိသားစုကိုပြန်ထောက်ပံ့မှုအရေးပါတဲ့ငွေပမာဏတွေပါဝင်ပါတယ်နောက်ဆုံးတော့ဒဏ်ရာအတွက်ဈေးကူစားစရိတ်3သိန်းနီးပါးကုန်ကျခဲ့ပြီးတပြားတစ်ချက်ကိုမှစက်ယုံကပြန်မပေးခဲ့ပါဘူးမတော်တဆပြစ်မှုတွေကလုပ်ငန်းခွင်တွေမှာအထူးသဖြင့်စက်ယုံအလုပ်ယုံတွေမှာဆိုရင်စက်ပစ္စည်းချိုယင်းမှုအစမတန်အလုပ်ဝင်ပြီးမှုဒါမှမဟုတ်လုပ်ငန်းခွင်ဘေးကင်းရေးသမတ်ချက်တွေကိုမလိုက်နာမှုစတဲ့ပြဿနာတွေကြောင့်ဖြစ်ပွားလေးရှိပါတယ်ဒါပေမဲ့လည်းအလုပ်သမားတွေဘက်ကဒီလိုမတော်တဆမှုတွေကိုသတင်းပို့ဖို့စိုးရိမ်ကြောက်ရွံ့နေကြပြီးဒီလိုစိုးရိမ်နေကြတာဟာသူတရင်ဖို့တိုင်ကြလိုက်လဲဆိုတာအလို့ရှင်ကပြန်သိသွားမှဆိုတာကြောင့်ဖြစ်တယ်လို့မြန်မာနိုင်ငံကုံထုံနှင့်စက်မှုလက်မှုအလုပ်သမားများအဖွဲ့ချုပ် IWFN ကဗဟုအလုပ်မှုဆောင်တဦးကဆိုပါတယ
်လုပ်ငန်းခွင်ထဲမှာလက်ကိုဥမာဆက်မက်စီရိုက်မိတယ်ဘာတဲ့ရိုက်မိတယ်ပြောပါတော့အဲ့ဒီရိုက်တဲ့လူကသူကလူ50ယောက်ရောက်50ဖြစ်တာမှမဟုတ်တာနော်သူတိယောက်ပဲဖြစ်တာဒီတရေကဒီလိုမျိုးတင်လိုက်တဲ့ခါကျရင်သူဆိုတာသိမယ်ဗျာပြီးတော့သူကိုယ်တိုင်ကလည်းအဲ့ဒါကိုပြောလိုက်သူ့အလုပ်ဖြုတ်လိုက်မလားပြီးရင်သူ့လုပ်ငန်းခွင်ထဲမှာဖိနှိပ်မလားဆိုတော့လုပ်ငန်းခွင်ထဲမှာရှိတဲ့သက်ဆိုင်ရာတာဝန်ခံများရဲ့ဖိနှိပ်မှုများကြောင့်လည်းသူတို့ဒီအမှန်တရားကိုမပြောနိုင်တဲ့အခြေအနေအဲ့လိုမျိုးဖြစ်နေတာ
ဒီအခြေအနေတွေကြောင့်အလုပ်သမားအများစုကတော့ဒုအထံရဲ့မေးမြန်းမှုကိုဖြေကြားဖို့တွန်းဆုတ်နေခဲ့ကြပါတယ်ဒီလိုဆိုရင်ကြောက်ရွံ့နေကြတဲ့အခြေအနေတွေကအာဏာသိမ်းပြီးချိန်ကဆက်လို့ပိုဆိုးလာပါတယ်။အလုပ်သမားအတန်မထွက်နိုင်တဲ့အဓိကအကြောင်းရင်းကတော့အလုပ်သမားသမဂ္ဂတွေကိုစစ်ကောင်စီနဲ့အလို့ရှင်တွေဘက်ကဖိနှိပ်ထားတာကြောင့်ပဲဖြစ်ပါတယ်။လက်ရှိကာလမှာနှိမ့်နာမှုတစ်ခုကိုတိုင်ကြားပြီးဆိုရင် လုံသမားတွေအနေနဲ့သူတို့ရဲ့တိုင်ကြားချက်တွေကိုကိုယ်တိုင်ညှိနှိုင်းဖြည့်ဆည်းမှုတွေလုပ်ကြရမှာဖြစ်ပြီးသူတို့ရဲ့ရရှိမဲ့ခန်းစားပိုင်ခွင့်တွေနဲ့အခွင့်အရေးတွေကိုလုံသမားတွေနဲ့အတူကာကွယ်ပြောဆိုပေးနိုင်မဲ့အလုံသမားသမဂ္ဂအဖွဲ့အစည်းတွေမရှိဘဲတဦးချင်းစီရင်ဆိုင်ဖြည့်ဆည်းကြရမယ့်အခြေအနေပါအလုသမားသမဂ္ဂတွေနဲ့အလုသမားအရေးတက်ကြွလှုပ်ရှားသူတွေဟာဖေဖော်ဝါရီ၁ရက်နေ့စစ်အာဏာသိမ်းမှုဖြစ်စဉ်ကိုရှေ့တန်းကနေပါဝင်ဆန္ဒပြခဲ့ကြပါတယ်။အဲဒါကြောင့်လဲသူတို့ဟာစစ်အာဏာရှင်တွေရဲ့အဓိကပြစ်မှတ်ဖြစ်နေပြီးသမဂ္ဂတွေနဲ့အလုသမားတက်ကြွလှုပ်ရှားမှုအဖွဲ့အစည်းပေါင်း၁၆ခုကိုတရားမဝင်အဖွဲ့အစည်းတွေအဖြစ်ကြေညာခံထားရပါတယ်။ကုန်သွယ်ရေးဆိုင်ရာကျင်းဝတ်စောင့်ကြည့်ရေးအဖွဲ့ ETI ရဲ့အဆိုအရအလုသမားသမဂ္ဂခေါင်းဆောင်300တဦးဖမ်းဆီးခံထားပြီး55ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်။အရင်ကလုပ်ငန်းခွင်မတော်တဆမှုတွေကိုဖြေရှင်းမှုအတွက်ဘလို့လုပ်ငန်းစဉ်မျိုးတွေရှိရဲဆိုတာကို IWFN ကဘိုးအလုံးမှုဆောင်ကအခုလိုရှင်းပြပါဗျ
။နိုင်ငံရေးမဖြစ်ခင်ကာလကတော့လုပ်ငန်းခွင်ဒီထိခိုက်တရားရမှုတွေနဲ့ပတ်သက်ရင်နော်တခုခုတစုံတရာဖြစ်တယ်ဆိုရင်ဒီအလုံသမားတွေကနေပြီးတော့မှပြောတာတွေစိတ်ယုံနေမှရှိတယ်။အလုံသမားတမကအဖွဲ့အစည်းတွေရှိတဲ့အခါကျတော့တက်နိုင်ဆုံးပေါ့နော်ခွင့်ရဲ့နောက်ခံစားခွင့်အဲရော်ကြီးဆိုလဲရော်ကြီးနင့်နာကြီးဆိုလဲနင့်နာကြီးဒါမျိုးတွေရအောင်ပေါ့နော်အဲလုပ်ပေးနိုင်ခဲ့တာတွေရှိရပေါ့နောက်တစ်ခုကလုပ်ငန်းခွင့်နဲ့ပတ်သက်ရင်ဒါလူမှုဖူလို့ရေးပေါ့နော်အထက်ဝင်ကြီးတွေကိုမှန်မှန်ကန်ကန်ဒီလူကမာတွေကြီးကဖြတ်တောက်ပြီးတော့မှမှန်မှန်ကန်ကန်ထဲနိုင်ဖို့အတွက်ကိုလည်းလူကမာသမဂ္ဂဖွဲ့စည်းတွေနဲ့ဒီလူကမာကြီးလှုပ်ရှားသူတွေကပူးပေါင်းပြီးတော့မှဆောင်ရွက်ပေးနိုင်ခဲ့တာတွေတော့ရှိရအခုနိုင်ငံရေးဖြစ်ပြီးတဲ့ဒီကာလမှာကျတော့အဲ့လိုမဟုတ်တော့ပေါ့နော်
အရင်နဲ့မတူပဲအပြောင်းလဲတွေအများကြီးရှိနေပေမဲ့လုပ်ငန်းခွင်ဘေးကင်းလုံခြုံရေးနဲ့ပတ်သက်တဲ့စစ်ဆေးမှုတွေကတော့အခါအလျော်စွာရှိနေပါသေးတယ်။ပုံမှန်ဆိုရင်တော့စက်ရုံတွေမှာစစ်ဆေးရေးဝင်တဲ့အချိန်အလုပ်သမားတွေကသူတို့ရဲ့အစင်မပြေမှုတွေနဲ့နစ်နာမှုတွေကိုအစိုးရရဲ့အလုပ်သမားတာဝန်ရှိသူတွေစီမှာတိုင်ကြားလို့ရနိုင်ပါတယ်။ဒါပေမဲ့ဒုအတန်နဲ့တွေးဆောင်ခဲ့တဲ့အလုပ်သမားတို့ပြောတာကတော့လက်ရှိကာလအဲ့ဒီလိုစစ်ဆေးရေးတွေဝင်တဲ့အချိန်စစ်ဆေးရေးမှုတွေကအလုပ်သမားတွေကအချို့ကိုမေးခွန်းနဲ့မေးမြန်းတာရှိပါတယ်။ဒါပေမဲ့စိတ်ယုံတာဝန်ရှိသူတွေဘက်ကအဲ့ဒီအလုပ်သမားတွေကိုအမှန်တိုင်းမပြောနိုင်အောင်စိတ်ယုံပြဿနာမတက်စေဖို့ဖိအားပေးမှုတွေရှိနေတယ်လို့ဆိုပါရစေ။အ
ဲ့ပူလုံရင်ဦးငါလူကြီးတွေကကတ်နံပါတ်ဘယ်လောက်နားမလဲဘယ်သူဆိုပြီးစည်ရင်ပေးပြီးအဲ့လူတွေကိုခေါ်ပေးလို့ပြောလိုက်ပြီးဆိုတာနဲ့အဲ့လူတွေကိုမခေါ်သေးခင်အဲ့ဒီအိရှာကနေပြီးတော့ခေါ်မဲ့ section ကသူ့ပါတီကို meeting လုပ်ခိုင်းတာတခါလေးကလေးတွေကိုတင်ပေးလိုက်။အဲ့လိုဆိုတော့ကလေးတွေကသူတို့ရင်ထဲကပြောချင်တဲ့စကားလေဒီစုပါကိုကြောက်ရတာတကြား။ဖြေတဲ့မေးတဲ့နေရာမှာလည်းတာဝန်ယူထားတဲ့ manager ပုံစံမျိုးပေါ့နော်။အဲ့ဒီတယောက်ကလည်းအနားမှာတန်းလျှောက်ရှိနေဆိုတော့သူတို့ပြောချင်တဲ့စကားမလို့လောက်ဘူးလေ။ဘို့ရင်တော့နိုင်ငံရေးရှင်တွေကောင်းတော့ပေါ့နော်။စက်တန်းတွေပါရင်ဝင်ပြီးလောကကရတာအဆင်ပြေလား။ဘာလားအဲ့လိုမျိုးမေးတာရှိရဲ့။ပြီးတော့သူတို့ဝင်ပြီးတော့မေးကြတယ်။နောက်ပိုင်းမှာတော့အဲ့လိုမျိုးဝင်ဖို့မဝင်ရတော့ဘူး။
အလုသမားတို့ကသူ့ရဲ့မကျေနပ်မှုတစ်ခုဒါမှမဟုတ်အငင်းပွားမှုတစ်ခုကိုသတင်းပို့တိုင်ကြားဖို့စဉ်းစားလိုက်တဲ့ဆိုရင်သူ့ရဲ့ပြည်ထနာကိုတရားဥပဒေနဲ့အညီဖြည့်ရှင်းဆောင်ရွက်ရဖို့အခွင့်အရေးကတော့တော်တော်ကိုနှဲပါတာကြောင့်မတိုင်ကြားကြတော့ဘဲနေကြတာမျိုးတွေလည်းဖြစ်နိုင်ပါတယ်။စစ်ရုံအများစုကလည်းစစ်အုပ်ချုပ်ရေးသတ်မှတ်ထားတဲ့မြို့နယ်တွေမှာရှိနေပါတယ်။ SDUM ကဒေါ်မျိုးမျိုးကြီးကတော့အခြေအနေတွေကိုအခုလိုရှင်းပြပါတယ်။
အခုကဒီအကြောက်တရားကခြိခတ်နေတာမဟုတ်ဘူးမဟုတ်ပါဘူးစိတ်ဦးထဲမှာတော့အာလုံးဒီပါကအဲ့လိုပုံတော့ကြောက်ကြတာပဲဘာဖြစ်လို့လဲဆိုတော့စိတ်အချုပ်ရေးကလာဆိုတာအတိတဲ့အတိုင်းပဲဥတွေနဲ့ထုချေရှင်းလင်းလို့ရတဲ့အရာမျိုးမဟုတ်ဘူးလေအဲတချို့ကိစ္စရဲ့လေဆိုလို့ရှိရင်စစ်ခုံကိုတွားကြတာတွေရှိတဲ့အခါကျတော့ဘယ်လိုပုံမှန်နေလဲဘယ်လိုဆွဲပြီးတော့လုံဝဲရှင်ကဘယ်လိုညစ်ပြီးတော့ရဲတွေကဘယ်လိုပုံမှန်တွေတက်ပြီးတော့ဘာလုပ်မှန်းမသိကြတဲ့အခါကျတော့လူတိုင်းတော်တော်များကြောက်ကြတယ်အော်ထိခိုက်ထန်ရရတဲ့အပိုင်းမှာလည်းဒီလိုပဲပေါ့
တရားရရှိခဲ့တဲ့အလုပ်သမားဖြစ်တဲ့ကိုအောင်စီကနောက်ဆုံးစကားသံကိုနားထောင်လိုက်ရအောင်ပ
ါကျွန်တော်တို့အဓိကကြောက်မစင်တော့နိုင်ငံတော်မြန်မာလေးတင်ပြရင်ပြင်းရင်ဆက်အောင်ပါဘယ်လိုပြောမလဲဆက်အောင်ဆင်းရတာလည်းမလိုထောင်ကြနေရတယ်လူလိုပဲဟုတ်တော့လောကဖိအားပေးနေတာလေကျွန်တော်ဆိုနေရာဆဲဆိုခိုင်းနေတဲ့အခါကျတော့အမပြေဘူးပေါ်လာတဲ့လူပဲပေါ့
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုလည်းမကြခင်မှာနားဆင်ရပါအောင်မရှင်။
VOA အစီအစဉ်တွေကို Radio ရုံးမြင့်တန်းချောင်းတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabamis ဖြစ်ပါတယ်
VOA မြန်မာဝိုင်းရဲ့စနေနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ရှေးဟောင်းအမွေအနှစ်နဲ့ရင်ကျေးမှုဆိုင်ရာအခွင့်အရေးဆွေးနွေးခန်းကိုအခုလှည့်ပေးပါအောင်မရှင်။ကမ္ဘာတဝန်းဒီရင်ကျေးမှုအမွေအနှစ်တွေကိုရင်ကျေးမှုအခွင့်အရေးဖြစ်နေတတ်မှတ်ပြီးတော့ထိမ့်သိမ့်ပေးဖို့ကုလသမဂ္ဂမှသဘောတူခဲ့တာနှစ်ပေါင်း50ရှိခဲ့ပါပြီ။ရင်ကျေးမှုဆိုင်ရာအခွင့်အရေးတွေအကြောင်းဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာဦးတင်မောင်တန်းကဒီတင်ပြထားပါတယ်။ပထမပိုင်းကိုကြည့်ရှုစူးစမ်းနိုင်ပါပြီရှင်။
ဒီပတ်မှာတော့ရင်ကျေးမှုအမွေအနှစ်တွေနဲ့ပတ်သက်တဲ့လူခွင့်ရေးအကြောင်းကိုတင်ပြချင်ပါတယ်။ဘာကြောင့်လဲဆိုတော့ဒီနေ့ဟာရင်ကျေးမှုအမွေအနှစ်ဆိုင်ရာနိုင်ငံတကာသဘောတူညီချက်အနှစ်50မြောက်တဲ့နှစ်ဖြစ်တာကြောင့်ပါ။ UNESCO ရဲ့ကမ္ဘာရင်ကျေးမှုအမွေအနှစ်ဌာနညွှန်ကြားမှု Lazare Elondo အဆောမူကခုလိုပြောပါတယ်
။ Le 16 novembre 1972
1972ခုနှစ်နိုဝင်ဘာ16ရက်နေ့မှာကမ္ဘာယဉ်ကျေးမှုနဲ့သဘာဝအမွေအနှစ်ကာကွယ်ရေးနဲ့ဆိုင်တဲ့နိုင်ငံတကာသဘောတူညီချက်ကိုအတည်ပြုခဲ့ကြတာပါလူသားမျိုးနွယ်တရားလုံးအတွက်အရေးကြီးဆုံးနေရာစီရင်ဖန်တီးဖို့ဒီသဘောတူညီချက်မှာပြဋ္ဌာန်းထားပါတယ်သဘာဝဘေးအန္တရာယ်ကျရောက်တဲ့အခါပြည်ပခန့်တွေနဲ့ရင်ဆိုင်ရတဲ့အခါတခြားဖွံ့ဖြိုးတိုးတက်မှုဆိုင်ရာကိစ္စတွေနဲ့ရင်ဆိုင်ရတဲ့အခါနိုင်ငံတကာအတိုင်ဝန်းကဒီအမွေအနှစ်တွေကိုထိန်းသိမ်းဖို့အတော်ကြီးမြန်မြန်ဆန်ဆန်လှုပ်ဆောင်နိုင်ဖို့ဒီသဘောတူညီချက်မှာခွင့်ပြုထားပါတယ
်။အမွေအနှစ်တွေနဲ့ပတ်သက်တဲ့လူခွင့်ရေးကိုမပြောခဲ့ရအမွေအနှစ်တွေဟာဘာကြောင့်အရေးကြီးလဲဆိုတဲ့အကြောင်းကိုကျွန်တော်တို့စပြီးပြောချင်ပါတယ်။အဲ့ဒီအကြောင်းကိုမသိလို့ရှိရင်အခွင့်အရေးတွေကိုလည်းကျွန်တော်တို့လေးစားတတ်ဖို့ခက်ခဲမယ်လို့ယူဆတော့ပါ။ဒါကြောင့်မလို့ဒီနေ့ကျွန်တော်တို့ရင်ကျေးမှုအမွေအနှစ်တွေအကြောင်းကိုဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားတဲ့သူကတော့မြန်မာနိုင်ငံရဲ့ရှေးဟောင်းအမွေအနှစ်တွေကိုထိမ့်သိမ်းစောင့်ရှောက်တဲ့လူတစ်ယောက်ဖြစ်တဲ့ဒေါ်အောင်မာမျိုးဖြစ်ပါတယ်။မင်္ဂလာပါဆရာမရေ
။မင်္ဂလာပါဆရာ
။ဟုတ်ကဲ့ဆရာမကျွန်တော်တို့ပထမဦးဆုံးပေါ့နော်။ဘာကြောင့်ဒီရှေးဟောင်းအမွေအနှစ်ကအရေးကြီးရတာလဲဆရာမ။ဟု
တ်ရှေးဟောင်းအမွေအနှစ်ကဒီရှေးဟောင်းသမိုင်းကိုဒါကိုပြနေတယ်။ကျမတို့ရဲ့ဟလာကိုပိုင်းရင်ကျေးမှုကဘယ်လိုဆင်းသက်လာလဲဆိုတာကိုပြနေတဲ့အတွက်ရှေးဟောင်းရင်ကျေးမှုကအရေးကြီးပါတယ်။ခုနဆရာပြောသလိုပဲပေါ့။ရင်ကျေးမှုအမွေနှစ်တည်းကအရေးကြီးတယ်ဆိုတဲ့နေရာမှာရှေးဟောင်းအမွေနှစ်တည်းကလည်းအရေးကြီးတယ်လို့မျိုးအခုကျမတို့ဒီ dramatic ရင်ကျေးမှုတွေပေါ့အခုလောလောဆယ်မှာကျမတို့ဒီတိုင်းရင်းသားပြည်သူတွေကျင့်သုံးနေကြတဲ့ဒီရင်ကျေးမှုအမွေနှစ်တည်းကလည်းပဲအရေးကြီးပါတယ်။အဲ့ဒါတွေကိုကျမတို့ကနားလေတက်ရမယ်တမိုးထားတက်ရမယ်အပြန်အလှန်လေးစားမှုရှိမယ်ဆိုလို့ရှိရင်ဒါကျမတို့ကငင်းချင်းကြီးကိုအများကြီးပေါ်ဆောင်နိုင်တယ်ဒါတို့ရဲ့အမွေနှစ်ကိုလေးစားခြင်းအပြင်လည်းဒါရင်ကျေးမှုဒီခွင့်အရေးတွေပေါ့နော်ဆိုတော့လူအခွင့်အရေးတွေကိုလည်းဒါလေးစားလိုက်နိုင်ရလဲကြပါလေဆရာ
ဟုတ်ကဲ့ကျမဟုတ်ကဲ့ဒီမြန်မာနိုင်ငံမှာကောကမ္ဘာစီးရင်ဝင်နေတဲ့အမွေနှစ်တွေကမ္ဘာအမွေနှစ်တွေကျမဘယ်လောက်များများများရှိနိုင်ပါလဲ
အခုလောလောဆယ်တော့ကျမတို့ကမ္ဘာအမွေနှစ်ရရှိပြီးသားနေရာနှစ်ခုရှိပါတယ်ပထမတစ်ခုကတော့ဒါကြကျမတို့ကျူးရှေးဟောင်းမြို့တော်များဖြစ်ပါတယ်2014ကရရှိခဲ့ပါတယ်နောက်ပြီးတော့ပုဂံမြင့်ကျင်းမှုအမွေနှစ်ဒေသဖြစ်ပါတယ်ကျမတို့2019မှာရရှိခဲ့ပါတယ်အခုမြောက်ဦးကိုလည်းပဲကျမတို့ကမ္ဘာအမွေနှစ်ဖြစ်ဖို့အတွက်ဆက်လက်ပြီးတော့စ조사နေတာရှိပါတယ်ထို့တူပဲကမ္ဘာအမွေနှစ်မဖြစ်သေးပေမဲ့လည်းကမ္ဘာအမွေနှစ်အကြီးအချင်းနေရှိတဲ့ကျမတို့ရင်ကျေးမှုအမွေနှစ်နေရာတွေရောတဘာဝအမွေနှစ်နေရာတွေရောကျမတို့ဒီမှာရှိပါသေးတယ်။အဲ့ဒါတွေကိုလည်းကျမတို့က1996ခေတ်ကနေစပြီးတော့မှဒီ UNESCO မှာ tentative list ပေါ့ပနာမစာရင်းအနေနဲ့တင်သွင်းထားတာတွေရှိပါတယ်။အဲ့ဒီညမှာကျမတို့ဟလာကုန်းမောင်ခေတ်ဘုံကြီးကျောင်းကြီးနောက်ကုန်းမောင်ခေတ်မြို့တော်ကြီးမန္တလေးအမရပူရအင်းဝစကိုင်းစတဲ့မြို့တော်ကြီးဒါမျိုးတွေရင်ကျေးမှုအမွေနှစ်တွေလည်းပါတယ်။ထို့တူပဲအဲ့တဘာဝရင်ကျေးမှုအမွေနှစ်တွေဖြစ်တဲ့ကာကာပိုရာစီတို့เนาะနမတောင်တို့နောက်ပြီးလို့ရှင်ဒီမြိတ်ကျွန်းစုတို့ဆိုတော့ဒီလိုနေရာမျိုးတွေလည်းပါပါတယ်ဆရာနောက်ပြီးတော့ရင်ကျေးမှုအမွေနှစ်မှာယောနောအမွေနှစ်ဆိုတာမျိုးတွေလည်းရှိပါတယ်ရင်ကျေးမှုရောတဘာဝရောယောနောနေရာမျိုးဟိုကျမတို့စီမှာဥပမာကောင်းကောင်းကြားရမယ်ဆိုရင်အင်းလေးကံလိုမျိုးဆိုလို့ရှင်ကျမတို့ကတဘာဝအမွေနှစ်ကိုလည်းတွေ့နိုင်တယ်ရင်ကျေးမှုအမွေနှစ်လည်းတွေ့နိုင်တယ်ပုပ်ပါတောင်ဆိုရင်လည်းပဲဒီလိုပဲပေါ့ဆရာကျမတို့ကိုယ်ကယုံကြည်မှုရင်ကျေးမှုအမွေနှစ်တွေလည်းတွေ့နိုင်တယ်တဘာဝရင်ကျေးမှုဖြစ်တဲ့ဒီနီးတောင်ပေါင်းရဲ့ဒီကန္နာယလိုမျိုးဟို6တွေ့ပူပြင်း6တွေ့တဲ့နေရာမှာစိမ့်ဆုံနေတဲ့နေရာတခုလည်းကျမတို့တွေ့နိုင်တာဖြစ်ပါတယ်ဆိုတော့ဒီလိုမျိုးဟို
ဒရက်ရှိရင်ကျင်းမှုအမွေနဲ့တည်းရှိတယ်လို့ဒရမ်မဲ့ရင်ကျင်းမှုနေဆိုနေကျမတို့မှာအမြဲတမ်းပေါ်များပါတယ်ကျမတို့နိုင်ငံမှာဒါတိုင်းရင်းသားပေါင်း100ကျော်မိသင်းနေထိုင်နေနေရာမှာတကယ်ကိုမှမတူကွဲပြားတဲ့ရင်ကျင်းမှုအမွေနဲ့တည်းအများကြီးရှိပါတယ်ဆရာ။ဟုတ်ကဲ့ဒီကမ္ဘာအမွေနဲ့စီးရင်ပေါ့နော်စီးရင်ကတစ်ထောင်ကျော်ရှိပါတယ်ဆိုတော့ကျမတို့တိုင်းဆိုနှစ်ထောင်ဆယ်လေးမှာက ကျွန်တော်တို့ရသေးတယ်ပေါ့နော်ဆိုတော့ပကံရရှိခဲ့တဲ့အနေထားနော်ဘာကြောင့်ပကံကအမွေနဲ့စည်ရင်ဝင်ဖြစ်သွားတယ်လဲဆင်မဟုတ
်ဆိုတော့ကပားအမွေနဲ့စည်ရင်ဝင်မှုအတွက်ကြတော့ကပားအဆင့်ရှိတဲ့အည်သွေးတွေရှိရမယ်ဆိုတော့ယဉ်ကျေးမှုဝင်နေမှာသူက6မျိုးနဲ့သူကတိုင်းကြပါတယ်ဆရာအဲ့ဒါထူးခြားထင်ရှားတဲ့လက်ရာတွေရှိရမယ်နောက်ပြီးတော့ဒီယဉ်ကျေးမှုဝင်နေတကူအခြားနေရာယူပြီးတော့ကိုယ်နေရာမှာကိုယ်ရင်မြေတောတောင်နဲ့လိုင်းရောညီထွေအောင်ဖန်တီးပြီးတဲ့အခါမှာအခြားဒေသတွေကိုလည်းပြန်လည်ဖြန့်ပွားပေးနိုင်ရမယ်။ဒါမှမဟုတ်လို့ရှင်နီးပညာအရတိုးတက်ထွန်းကားခဲ့တာတွေကိုပြနိုင်ရမယ်။ဒါမှမဟုတ်လို့ရှင်ယဉ်ကျေးမှုခေတ်ကြီးတစ်ခုလုံးရှိခဲ့တယ်ဆိုတာကိုပြနိုင်ရမယ်။ဒါမှမဟုတ်လို့ရှင်အဲဒါကိုယ်ကယုံကြည်မှုတွေဘာသာစကားစာပေယဉ်ကျေးမှုတွေဒါတွေကတိုးတက်ထွန်းကားခဲ့တယ်ဆိုတာတွေကိုပြနိုင်ရမယ်နေရာမျိုးတွေ။နောက်ပြီးတော့ဟာလာဒီကဘာမြေကြီးမှာနေထိုင်တဲ့နေရာမှာအဒီပင်လယ်မြေပြင်ရေပြင်ဒါတွေကိုဘယ်လိုအသုံးချပြီးတော့မှတိုးတက်ဖွံ့ဖြိုးတဲ့ယဉ်ကျေးမှုတစ်ခုကိုထူထောင်နိုင်လဲဆိုတာမျိုးပြနိုင်ရမယ်ဆိုတဲ့ယဉ်ကျေးမှုအမွေနဲ့6ခုရှိပါတယ်ဆရာ criteria 6ခုအဲ့ဒီဟာတွေညီညွတ်လို့ရှိရင်ကဘာအမွေနဲ့စဉ်ဝင်နိုင်ပါတယ်ဆိုရင်ပကံကိုကြည့်မယ်ဆိုလို့ရှိရင်ပကံခေတ်ကြီးတစ်ခုလုံးထွန်းကားခဲ့တယ်အချိန်မှာကြီးမားခဲ့တယ်ဆိုတာကိုလည်းအသေးချာပြနိုင်တဲ့နေရာကြီးတစ်ခုလည်းဖြစ်ပါတယ်ထို့အတူပဲပကံရဲ့ဘိတုကပညာဒီနီးပညာတိဆောက်ရေးဖျားတိဆောက်ရေးနီးပညာအတတ်ပညာတွေအမတန်မှထွန်းကားခဲ့တယ်ဆိုတာကိုလည်းပြနိုင်တဲ့နေရာဖြစ်ပါတယ်ထို့အတူပဲပကံဟာရှေးဟောင်းဟိုစိုက်တက်တက်ကြီးမဟုတ်ပဲနဲ့အခုချိန်ကြီးကျမတို့ကဒီကိုယ်ခွေယုံကြည်မှုတွေကိုဆက်လက်လုပ်နေတယ်ဖျားတွေပြူကြတယ်အဋိဌာန်တွေဝင်ကြတယ်အထူးတန်းတွေပြူကြတယ်ဆိုတာတွေကိုလည်းအခုချိန်ကြီးဆက်လုပ်နေတယ်ဒါ living heritage ပေါ့နော်ရှင်သန်နေတဲ့ယဉ်ကျေးမှုအမွေနဲ့တည်းကဒေတာတစ်ခုဖြစ်တဲ့အတွက်ကြောင့်ဒီ3ချက်နဲ့ပကံကဘာမှမင်းစင်ကိုကျမတို့ရခဲ့တာဖြစ်ပါတယ
်ဟုတ်ကဲ့ဆရာမဒီပကံကိုအတိအမှပြူတဲ့အခါမှာပေါ့နော်ကျွန်တော်2019တုန်းကအစားပိုက်ကြမာကျွန်တော်တို့ညီလာခံကျင်းပါတယ်ဒါနှစ်တိုင်းမှာကျွန်တော်တို့ညီလာခံကျင်းပနေတဲ့ထင်ပါတယ် UNESCO ကဆိုတော့အဲ့ဒီနှစ်မှာတော့အဇာဘိုင်ဂျန်မှာကျင်းပါတယ်အဇာဘိုင်ဂျန်ဟာမွတ်စလင်နိုင်ငံဖြစ်တဲ့အတွက်ကြောင့်မို့လို့နော်ဒီလိုမွတ်စလင်နိုင်ငံတစ်ခုကနေမှအတိအမှပြုလိုက်တဲ့အတွက်ကြောင့်ပကံကမွတ်စလင်တရားအောင်ရောက်သွားပြီဆိုပြီးတော့ဒါထင်ရှားတဲ့နော်အခုဆိုလို့ရှိရင်ဂိုင်းကြီးတကိုင်းရဲ့အကြီးကဲတူဖြစ်နေတဲ့ဇာတော်ကြီးတစ်ပါးကဒီလိုမိန့်ကြားခဲ့ပူပါတယ်ဒါကတော့ဒီယူဆဒီအမြင်ကိုတော့ဆရာမဘယ်လိုများရှင်းပြချင်ပါသလဲ
ဟုတ်ကဲ့ရှင်အဲ့တော့ဆရာတော်ကြီးကဒီကိစ္စနဲ့ပတ်သက်ပြီးတော့အစိုးရင်လွန်သွားတာဖြစ်တယ်လို့ပဲကျွန်မအနေနဲ့ဒါယူဆပါတယ်တကယ်တကယ်ကျတော့ကပားအမွေနဲ့ဆိုတာကဘာသာစကားလူမျိုးယဉ်ကျေးမှုဘာကိုမှဟိုအဓိကဥတည်ခြင်းမရှိဘဲနဲ့ကိုယ်ပဲယုံကြည်ရဘာကိုပဲကိုယ်ကိုယ်ကိုယ်ကိုယ်ကပားအစင်ခုနကပြောတဲ့အည်သွေးတွေရှိမယ်ဆိုလို့ရှိရင်ကပားယဉ်ကျေးမှုအနေနဲ့တတ်မှတ်တဲ့နေရာမျိုးပါဆရာပြီးတော့ဒီကပားယဉ်ကျေးမှုအမွေနဲ့ကော်မတီကလည်းအစည်းအဝေးတွေကိုသက်ဆိုင်ရာနိုင်ငံတွေမှာအလှည့်ကျကျင်းပပါတယ်ကိုယ်နိုင်ငံမှာကပားအမွေနဲ့တစ်ခုရှိပြီဆိုလို့ရှိရင်ကပားအမွေနဲ့ကော်မတီအစည်းအဝေးကိုကျင်းပဖို့အတွက်ဖိတ်ခေါ်နိုင်ပါတယ်ဒီမှာကျမတို့ပကံဆိုရင်လည်းပဲဒါတစ်ချိန်ချိန်မှာကပားအမွေနဲ့ကော်မတီအစည်းအဝေးကြီးကိုကျင်းပနိုင်တဲ့နေရာတစ်ခုဖြစ်လာဖို့အတွက်ကျမမျှော်လင့်မိပါတယ
်ဟုတ်ကဲ့ဆရာမဒီကျွန်တော်တို့နောက်ပိုင်းမှာပြောကြတဲ့အခါမှာလူခွေရေးတဲ့လည်းဆက်ဆက်ပြီးပြောလာတာမျိုးကျွန်တော်တို့သွားပြီးတွေ့ရပါတယ်နော်ဒီအမွေနေ့တွေနဲ့ပတ်သက်ပြီးရင်ချင်းမှုမွေတွေကိုလူတွေလက်လန်းမီရေးပေါ့ခံစားနိုင်ရေးနော်ဒီအကြောင်းနဲ့ပတ်သက်ပြီးတော့လည်း2021ခုနှစ်ကစပြီးတော့လူခွေရေးကောင်စီမှာစာတမ်းတွေပါတင်ခဲ့ကြတယ်ဆိုကျွန်တော်နားလည်ထားပါတယ်ပြီးတော့ကုလသမဂ္ဂကလည်းခြေဟောင်းအမွေနေ့တွေကိုဖျက်ဆီးတဲ့ဒါကျွန်တော်တို့လူခွင့်ရဲ့အထူးကိုယ်စားလှယ်လိုပဲကုလသမဂ္ဂအထူးကိုယ်စားလှယ်တွေကိုခံထားပြီးစာတမ်းတွေတင်ပြခိုင်းခဲ့တာတွေလည်းရှိပါတယ်။ဆိုတော့လူခွင့်ရေးလို့ပြောတဲ့အခါမှာတီခွင့်เนาะဒူတွေရဲ့တီခွင့်နားလည်ခွင့်ဝင်ရောက်ခွင့်เนาะဒီနေရာတွေကိုလည်ပတ်သွားလာခွင့်အသုံးပြုခွင့်ထိမ့်သိမ့်ခွင့်ပေါ့เนาะဆိုတော့အဲ့ဒီအမွေနေ့ပေါ်မှာမူတည်ပြီးတော့ပါတီပိုင်ခွင့်နေအဲ့ဒီအကြရတဲ့အကျိုးကျေးဇူးတွေကိုလည်းအားလုံးမျှဝေပြီးခံစားနိုင်ခွင့်နေဒီခွင့်ရေးတွေရှိတယ်ပေါ့เนาะဆိုပြီးတော့ဒီကုလသမဂ္ဂရဲ့လူခွင့်ရေးတတ်မှတ်ချက်တွေထဲမှာဒါကျွန်တော်လေ့လာကြည့်တဲ့အခါမှာသွားပြီးတွေ့ရပါတယ်။ယဉ်ကျေးမှုခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကယ်ရီမာဘီနောင်နေကပြောပြပါတယ်။ယ ရင်ကျမှုအမွေနဲ့ဟာလူခွင့်ရေးကိစ္စဖြစ်ပါတယ်လူရင်မှုအမွေနဲ့ကိုဖြစ်စည်းတာထဲမှာလူခွင့်ရေးများစွာပါဝင်နေပါတယ်လွတ်လပ်စွာတွေးခေါ်ခွင့်ဘာသာကိုယ်ပိုင်လွတ်လပ်စွာဖော်ပြခွင့်မိမိတမိုင်းနဲ့တခြားတမိုင်းတွေကိုသိယူခွင့်အခွင့်ရေးတွေပါဝင်ပါတယ်လို့ပြောဖို့ပါတယ်ဆိုတော့ဒီတောင်းဝါနေကြည့်မယ်ဆိုလို့ရှိရင်ကောနော်ရှေးဟောက်အမွေတဲ့ကာကွယ်ရေးနဲ့လူခွင့်ရေးဟာ
ရှိတာတွေကတော်တော်လေးအားနည်းနေပြီးတော့တွေ့ရတာပေါ့နော်အဲ့တော့ကျမတို့ကရှေးဟောင်းယဉ်ကျေးမှုအမွေနှစ်ကိုပြောရင်ဒီဟာကဟာလားဟိုဗမာယဉ်ကျေးမှုပဲဖြစ်ဖြစ်ရှမ်းယဉ်ကျေးမှုပဲဖြစ်ဖြစ်ကရင်ကရတိုင်းရင်းသားဟိုအမျိုးနွယ်စုတသေးလေးတွေရဲ့ယဉ်ကျေးမှုပဲဖြစ်ဖြစ်ဒီအမွေနှစ်ကိုလည်းကျမတို့ကလေးစားတတ်ဖို့လိုတယ်ဒါထိမ့်သိမ့်တတ်ဖို့လိုတယ်ဒါတွေမကဘူးကျမတို့ကရှေးကျမတို့ရဲ့ဘိုးဘွားတွေဘယ်လိုလုပ်ခဲ့တယ်ဆိုတာကိုသိပြီးသွားတဲ့အခါမှာအခုလောလောဆယ်ချိန်မှာကျမတို့ရဲ့တာဝန်ဒါလူနိုင်ငံသားတွေရဲ့မွေးရပါတာဝန်ကတော့ဒီအမွေနှစ်တွေကိုထိမ့်သိမ့်ဖို့ပါပြီးလို့ရှိရင်သူကထိမ့်သိမ့်နေဆိုတာဘာအတွက်လဲဆိုရင်ကျမတို့ရဲ့နောက်မျိုးဆက်တွေကိုဆက်လက်ပြီးတော့ lesson ကမ်းနိုင်ဖို့ပါဒီလိုအမွေနှစ်တွေကိုနားလည်မှသင်ယူထားမှတံမိုးထားတတ်မှဒီနိုင်ငံတကာနိုင်ငံရဲ့ဟိုအနာဂတ်ကကောင်းမှာပါဆရာတကယ်တောင်းနဲ့ယဉ်ကျေးမှုအမွေနှစ်တွေကိုနားမလည်ဘူးမလေးစားဘူးအမမဟုတ်လို့ရှိရင်အတိမတ်မပြုတ်နိုင်ဘူးဆိုလို့ရှိရင်ဒီနိုင်ငံတော်တစ်ခုကဘယ်တော့မှကောင်းကောင်းမွန်မွန်တည်ဆောက်နိုင်မှာမဟုတ်ပါဘူးဆရာ။ဒါကိုကျမတို့ကပုဂံခစ်ပေါ့နော်ကျမတို့ပထမမြန်မာနိုင်ငံစကလေးကနေကျမတို့တွေ့နိုင်ပါတယ်။အခုဆရာကြီးလူတွေကပြောနေကြတယ် Federal စနစ်ဆိုတာမျိုးကျမတို့ကပုဂံခစ်တပ်ဦးစံပိုင်းဘရင်စနစ်မှာတွေကဒီလို Federal ပုံစံမျိုးကိုသုံးခဲ့တာပါဆရာ။အဲ့တော့တို့ကတစ်နှစ်တစ်ခါပဲပနာဆက်တယ်ဆိုတာဒါ taxation မှာအခွန်ကိုဒါပြည်ထောင်စုကြီးအတွက်ပေးရတာမျိုးပဲရှိခဲ့တာမျိုးပါ။ဆိုတော့အဲ့ဒီတမိုင်းနဲ့တခြားမှာဒီအနော်ရထားနေပြီးတော့တီဘောမင်းနောက်ဆုံးဒါဟုတ်လားအမြဲတမ်းဟိုညံပြင်းလို့မဟုတ်လို့ပေါ့လေဒါအင်္ဂလိပ်လက်အောက်ကိုကြားရောက်သွားပါတယ်လို့ပြောတဲ့အချိန်ကြီးမှာဗမာလူမျိုးတွေနဲ့ဒီတိုင်းရင်းသားတွေနဲ့စစ်ပွဲကြီးတွေမရှိခဲ့ပါဘူးဆရာဗမာကရားစစ်ပွဲတို့ဗမာကရင်စစ်ပွဲတို့ဆိုတာမျိုးတွေကချင်စစ်ပွဲတို့ဆိုတာမရှိဘူးဆရာ
ဟုတ်မွန်နဲ့ပဲရှိ
ဒါပေမဲ့အဲ့ဒါပြောချင်တာဆရာမွန်နဲ့ရခိုင်နဲ့ဗမာနဲ့မျိုးနွယ်တူမြန်မာအုပ်စုကဒီဗမာအုပ်စုကဆင်းလာတဲ့လူချင်းချင်းတွေပါတာလည်းလေဟိုထိတွေ့မှုတွေတိုက်ခိုက်မှုတွေအာဏာလုမှုတွေဆိုတာရှိခဲ့တာပါဆရာအခြားတိုင်းရင်းသားတွေနဲ့ဒီပြဿနာတွေမတက်ခဲ့ဘူးဆရာဒါဖြစ်လို့လဲဆိုတာဒါဖက်ဒရယ်ပုံစံမျိုးပဲကိုယ်ပိုင်အုပ်ချုပ်ခွင့်နေနဲ့သူတို့ရဲ့ယဉ်ကျေးမှုနဲ့သူတို့ရဲ့လုံထုံးထုံနှန်းစင်လာတွေကိုလေးစားလိုက်နိုင်ခဲ့လို့ဖြစ်ပါတယ်ဆရာဒါပေမဲ့ကျမတို့1948လွတ်လပ်ရေးလည်းရပြီးရောဒီမှာတိုင်းရင်းသားတွေချင်းချင်းထပြီးတော့စစ်ပွဲတွေဖြစ်ကုန်ကြတာပဲဘာလို့လဲဆိုတော့အဲ့လို centralize လုပ်လိုက်တာနဲ့ဒီတိုင်းရင်းသားတွေအားထားမခံနိုင်ဘူးအဲ့တော့ကျမတို့ကအမွေနှစ်ကိုဟိုနားလည်ဖို့လိုတယ်ဆိုတာဒါပဲကျမတို့ဘိုးဘွားပြည်ပင်တွေဘလို့ဒီပြည်ထောင်စုနိုင်ငံကြီးကိုတီထောင်သွားလဲဆိုတာကိုပြန်ကြည့်နိုင်မယ်ဆိုလို့ရှိရင်ကျမတို့ကလည်းဒီနေရာကိုပြန်ရောက်သွားဒီခစ်ဒီစနစ်နဲ့လိုက်လို့ညီထွေတဲ့ဒီအမွေကိုဆက်ကံပြီးတော့မှထိမ့်သိမ့်ပြီးတော့မှလိုက်လို့ညီထွေတဲ့ပုံစံမျိုးနဲ့ကျမတို့ကပြန်သွားမှာဖြစ်ပါတယ်ဆရာ
အခုတပြတ်ဆွေးနွေးသွားခဲ့သူကတော့မြမချေဟောင်းဒီကျင့်မှုအမွေနှစ်တွေကိုထိမ့်သိမ်းစောင့်ရှောက်ဖို့အားထုတ်ကြသူတွေကအူဖြစ်တဲ့ဒေါ်အုံမမျိုးဖြစ်ပါတယ်။ဒါကတော့ကျွန်တော်တို့ရဲ့ဆွေးနွေးချက်ပထမပိုင်းဖြစ်ပါတယ်။ဒုတိယပိုင်းကိုရှေ့ပတ်မှာဆက်လက်ကြားကြအောင်ပါပါ။ကျွန်တော်တို့ပေါ့ပါပါ။
ခုဆက်ပြီးတော့ဒီတစ်ပတ်အတွင်းမြန်မာသတင်းစုစည်းတင်ပြချက်တွေကိုလည်းထုတ်လွှင့်ပေးပါဦးမယ်ရှင်။မြန်မာနိုင်ငံပြည်တွင်းစစ်စီကိုဦးတည်နေတဲ့အတွက်ကမ္ဘောဒီးယားနိုင်ငံကသူ့နိုင်ငံအတွေ့အကြုံကိုအခြေခံပြီးတော့ငြိမ်းချမ်းရေးအကြံပေးမယ်လို့ကန့်လှန့်လိုက်ပါရယ်။လက်ရက်ကုန်ကျေးရွာတိုက်ခိုက်မှုမှာကလေးငယ်6ယောက်သေဆုံးခဲ့တဲ့အကြောင်း Global Witness အဖွဲ့ကအစီရင်ခံစာထုတ်ပြန်ပါရယ်။ Australia အခြေစိုက် ANZ ဘက်ကမြန်မာနိုင်ငံတွင်းကလုပ်ငန်းတွေကို၈နှစ်ထဲနောက်ဆုံးထားပြီးတော့ပြန်လည်ရုပ်သိမ်းဖို့ပြင်ဆင်နေပါရယ်။ဒီလိုမျိုးတစ်ပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခမ်းမောင်တို့ကတင်ပြပေးပါမယ်ရှင
်။စစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံဒေသတချို့မှာပြည်တွင်းစစ်တွေဖြစ်နေတဲ့အတွက်ငြိမ်းချမ်းရေးတည်ဆောက်ဖို့ကမ္ဘောဒီးယားကအကြံဉာဏ်တွေပေးလိုပါတယ်လို့နိုဝင်ဘာ23ရက်ဗုဒ္ဓနေ့မှာကျင်းပတဲ့အာဆီယံကာကွယ်ရေးဝန်ကြီးများနဲ့မိတ်ဖက်နိုင်ငံများအစည်းအဝေးမှာကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကအခုလိုပြောဆိုသွားပါတယ်။မြန်မာနိုင်ငံမှာပြည်တွင်းစစ်ဘက်ကိုဦးတည်နေပါပြီ။တချို့ဒေသတွေမှာတော့ပြည်တွင်းစစ်ဖြစ်နေပါပြီ။အနည်း30ကြားပြည်တွင်းစစ်တပ်ခံခဲ့ရတဲ့ကမ္ဘောဒီးယားနိုင်ငံအနေနဲ့ငြိမ်းချမ်းရေးတည်ဆောက်ဖို့ငြိမ်းချမ်းရေးခိုင်မြဲဖို့စစ်ပြီးကာလနိုင်ငံပြန်လည်တည်ဆောက်ရေးအတွေ့အကြုံတွေကိုမျှဝေလိုပါတယ်လို့အာဆီယံအလက်ကြာဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကအစီအဝေးအဖွဲ့မိန့်ခွန်းမှာပြောကြားသွားတာပါ။ လွန်ခဲ့တဲ့ဆယ်နှစ်လောက်ကပဲအရှိတောင်အာရှမှာပြည်တွင်းစစ်ကင်းမဲ့ဆုံးဒါမှမဟုတ်တဘောရာကွယ်လွတ်မှုကင်းမဲ့တဲ့ဆုံးတမဖို့ဟွန်ဆန်ကအကြံပြုခဲ့ပါတယ်။အဲ့ဒီကာလာရုံးကတော့ဒေတာရင်းမှာပြည်တွင်းစစ်ပြန်လဲပေါက်ပေါက်လာမယ်လို့အာဆီယံအဖွဲ့ဝင်နိုင်ငံတွေထင်မှတ်ထားခဲ့ဘူးလို့လည်းဝန်ကြီးချုပ်ဟွန်ဆန်ကသူ့ရဲ့ Facebook စာမျက်နှာမှာရေးပါတယ်။အစီအဝေးကိုမြန်မာကိုစားပြုသူမှာပါပဲကမ္ဘောဒီးယားနိုင်ငံမှာဗုဒ္ဓဘာသာကျင်းပခဲ့တာပါ။အဲ့ဒီအစီအဝေးမှာအာဆီယံမိတ်ဖက်နိုင်ငံတွေဖြစ်တဲ့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin တရုတ်ကကွေရေးဝန်ကြီးဝေဖုန်ဟဲတောင်ကိုရီးယားဂျပန်အိန္ဒိယဩစတြေးလျနယူးဇီလန်နဲ့ရုရှားတို့ကကိုယ်စားလှယ်တွေလည်းတက်ရောက်လာကြပါတယ်မြန်မာအရေးအာဆီယံဘုံသဘောတူညီချက်ကိုမြန်မာစစ်ကောင်စီဖက်ကလိုက်နာဆောင်ရွက်ဖို့ပြက်ကွက်တာကြောင့်အာဆီယံထိပ်သီးအစည်းအဝေးတွေမှာမြန်မာကိုနိုင်ငံရေးအရကိုစားပြုခွင့်မပေးဘဲထားတဲ့အပြင်အခြားအာဆီယံအစည်းအဝေးတွေမှာပါမြန်မာကိုကိုစားပြုခွင့်စင်စားဖို့ပ song a ching le phit par de
September la dong ga sakai tai lay yak gung ji wa go sit tak ga li chang ga ni tai khai khe da chang te song thu 12 u de ma khle nge 6 u pa win ne lo myama lu khwin apwe tuk ye a sin khan sa tit ga pho pya par de September 16 ni ga sakai tai dibay myu ne lay yak gung ji wa ga phong naw ji chang ne sa tin chang tuk khu ko sit tak ga yah yin 20 ne tanai cha tai khai mu a twin lu 12 u ne 14 u cha te song nge bi အဲ့ဒီထဲမှာခလေးငယ်6ဦးပါဝင်တယ်လို့ဖြစ်စင်တဲ့ပတ်သက်လို့အသေးစိတ်ကိုမြန်မာ witness လူအခွင့်အရေးအဖွဲ့ကထုတ်ပြန်တာပါမြန်မာစစ်ကောင်စီရဲ့ထုတ်ပြန်ချက်တွေထဲမှာတော့ဒေတာတွင်း PDF ပြည်သူ့ကာကွယ်ရေးတပ်တွေကိုနှိမ်နင်းတဲ့စစ်ဆင်ရေးဖြစ်ပြီးခလေးငယ်တွေအပါအဝင်ဒဏ်ရာသူတချို့ကိုစေဝါကုသပေးခဲ့တယ်လို့ဖော်ပြပါရယ် PDF တွေဟာလူနေအိမ်တွေနဲ့ရက်ရွာတွေကိုအခြေပြုပြီးလှုပ်ရှားနေကြတာလို့လည်းစစ်ကောင်စီကပြောပါရယ်ဒေတာကန်တွေကတော့ပြစ်ခတ်ခံရတဲ့လက်ရက်ကုန်းဖုန်ကြီးကြောင်ကြောင်ဝင်းအတွင်းစာတင်ကြားနေတဲ့ဆရာဆရာမတွေနဲ့စာတင်ယူနေတဲ့အကြောင်းသားတွေပဲရှိတယ်လို့ပြောကြပါရယ်ဒီဖြစ်စဉ်နဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းမှုချုပ်အပါအဝင်နိုင်ငံတကာအစိုးရတွေနိုင်ငံတကာကောင်ဆောင်တွေကမြန်မာစစ်ကောင်စီကိုဖြစ်တင်ဝေဖန်ထားပါရယ
်စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံတော်မတည်မငြိမ်အခြေအနေတွေမပြတ်ပေါ်ပေါက်နေတာမှာချင်းပြည်နယ်ဟာခါစကိုင်းတိုင်းထက်ကကလေးတမူးနဲ့ကချင်ပြည်နယ်ဖားကန့်နဲ့ကရင်ကယားနဲ့ရခိုင်ဘက်မှာတိုက်ပွဲမပြတ်ဖြစ်နေတဲ့အတွက်ပြည်သူတွေပိုးပြီးတော့ဆိုးရွားတဲ့စစ်ဘေးဒုက္ခတွေနဲ့ရင်ဆိုင်နေရပါတယ်ကချင်ပြည်လွတ်မြောက်ရေး KIO ထိန်းချုပ်နယ်မြေကအနံ့ပါကျေးရွာအပေါ်စစ်တပ်ကအော်တိုဘာလကုန်ပိုင်းမှာလေကြောင်းနဲ့တိုက်ခိုက်ခဲ့ပြီးတဲ့နောက်အခုနိုဝင်ဘာလတည်းဖားကန့်မြို့နယ်မှာစစ်တပ်ကလုံခြုံရေးပိုးပြီးတော့တင်ကျပ်လာပြီးစစ်ဆေးမှုတွေလည်းတိုးလုပ်လာပါတယ်။လက်တလောရက်တွေမှာလည်းကျေးရွာတချို့မှာစစ်ကောင်စီကဝင်ရောက်စစ်ဆေးတာရှိခဲ့သလိုမိုင်းခွဲတိုက်ခိုက်တာလှနဲ့ကြီးပစ်ကတ်တာတွေရှိနေပြီးတော့အရတားပြည်သူတွေကမှလည်းလက်တယ်မပေါ်တဲ့တပ်ဖြတ်ခံရတာတွေလည်းဖြစ်နေပါတယ်။အော်တိုဘာ23ရက်နေ့ကဖားကတ်မြို့နယ်အနံ့ပါရွာလေကြောင်းတက်ခိုက်မှုမှာ KIA တပ်မဟာ9တပ်မဟာမှုနဲ့အရာရှိတွေအပါအဝင်လူ60ကျော်တေဆုံးခဲ့ရပြီးလူ60ထက်မနည်းထဏ်ရာရခဲ့တာဖြစ်ပါတယ်။မနစ်အာနာသိန်းကလေးကဒီနေ့အထိစီးရဲမတီးမငြိမ်မှုတွေကြောင့်ပြေးနေရတဲ့ဒုက္ခတွေတိုးလာနေစေခရီးပြည်နယ်ဖက်မှာတော့ရှမ်းကယားနယ်စပ်မှာဒီရပိုင်အတွင်းလက်နေကြီးတွေနဲ့ပြစ်ခတ်တာတွေကြောင့်လိုက်ကောဒေတာခံ2000လောက်ထပ်ပြီးတော့ထွက်ပြေးလာရကြောင်းစစ်ရှောင်းရေးကူညီသူတွေက VOA ကိုပြောပါတယ်။တခါကရင်ပြည်နယ်ဖက်မှာတော့ KNU ကရင်အမျိုးသားအစည်းအရုံးတမဟာ6နေမြန်မာလှုပ်ရှားနေကြတဲ့ KNLA နဲ့ PDF ပူးပေါင်းထားတဲ့ Cobra စစ်ကြောင်းတစ်ခုအပေါ်စစ်ကောင်စီကအင်အားသုံးတိုက်ခိုက်ခဲ့တဲ့အတွက်အမျိုးသမီးတွေအပါအဝင်ရဲဘော်3ဦးသေဆုံးခဲ့တယ်လို့ပြည်သူ့ကာကွယ်ရေးအဖွဲ့ဘက်ကပြောပါတယ်။တမဟာ6နေမြန်မာအခုရက်ပိုင်းအတွင်းစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေလုပ်နေတယ်လို့နှစ်ဖက်တိုက်ပွဲပြင်းထန်နေတာပါ။ရခိုင်မြောက်ပိုင်းမှာလည်းအေလက်နက်ကင်အဖွဲ့နဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်နေတာကြောင့်တောင်းနဲ့ချီတဲ့ရခိုင်ဒေသခံတွေအိုးအိမ်စွန့်ခွာထွက်ပြေးနေကြပြီးချစ်ခိုက်တေဆုံဒဏ်ရာရတာတွေလည်းအများအပြားရှိနေပါတယ်။ဒီလအတွင်းမှာပဲရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်ချစ်ခိုက်တေဆုံဒဏ်ရာရသူက90ထက်မနည်းရှိနေတာလည်းဖြစ်ပါတယ
်။ဩစတြေးလျနဲ့နယူးဇီလန်ဘဏ်လုပ်ငန်းကုမ္ပဏီဖြစ်တဲ့ ANZ ဘဏ်ကမြန်မာနိုင်ငံတွင်းသူ့ရဲ့လုပ်ငန်းတွေကိုရှေ့နှစ်ထက်နောက်ဆုံးထားပြီးပြန်လည်ရုပ်သိမ်းဖို့စီစဉ်နေတယ်လို့နိုဝင်ဘာ22ရက်နေ့ကကြေညာချက်ထုတ်ပြန်ပါတယ်။လုပ်ငန်းလုံဆောင်မှုတွေထဲမှာရှုပ်ထွေးခက်ခဲလာနေတဲ့အတွက်မြန်မာနိုင်ငံကနေပြန်လည်ထွက်ခွာဖို့အစီအစဉ်ရှိနေတာဖြစ်တယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာဘဏ်လုပ်ငန်းဆက်လက်လုပ်ကိုင်မယ်ဆိုရင်လက်ရှိတတ်မှတ်ထားတဲ့စည်းမျဉ်းတွေအတိုင်းလိုက်နာဆောင်ရွက်ရမှာဖြစ်ပြီးငွေချေးငှားတဲ့လုပ်ငန်းတွေမှာလည်းအရင်နဲ့ပုံစံမတူတော့တဲ့ဘဏ်လုံထုံးလုပ်နည်းတွေချမှတ်လာတာကြောင့်လုပ်ငန်းတွေကိုရပ်ဆိုင်းမှာဖြစ်ကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဘဏ်လုပ်ငန်းနဲ့နိုင်ငံသားငွေကြေးဆိုင်ရာစည်းမျဉ်းတွေတတ်မှတ်ပြင်ဆင်တာတွေလုပ်ခဲ့တာကြောင့်နိုင်ငံတကာကုမ္ပဏီတွေအခက်အခဲနေကြုံနေရပါတယ်။ဒါပြင်စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံကို now nine and we got peso ye you are shidalo, your manning and in a day amwing we jay long and we go, gomos or nine nine, machida to a soupy, bigger a larongale, nine gang we jay long and sounchi for FATF car, your manning and go, Namie Piacin, doing a barry, Dabi, your manning and go, lazy temporary company rene, we jay lobion with shigare, madame, pauchala, be and now by ANC bango, your ma ye lo shadu rega, PRP larecha, Australia ABC three tanama.
India Myanmar the moon and Manipu Pietan Dwala Murigo, Manipu Anaba Nipega, Akata Mashi, Pipin, Harajao, Neza Gondue, Tikai Biro, Taune Chire, Dida Kanue, Atemwe Wanjam Wari Tikai Lanivare, Govin 19 Guse Murine, Nyobizakwe, Omicron Virus Bo Guse Murim Mapianpoao, Tincho de Nine, Anaba Nuga, Pikere, Natana said the Kune, Asovanga Salo, Neza Dwala Mure, Pipin, Haraba. ဒါကြောင့်နေဆက်တလျှောက်တရားဝင်ရောတရားမဝင်ရောမောင်ခိုလုပ်ငန်းတွေကနေဝင်ငွေရှာနေကြရတဲ့လူတွေတောင်းတဲ့ချီအလုပ်ကိုင်းမဲ့ဖြစ်ကုန်ပါတယ်မြန်မာဘက်ကျန်းနေဆက်ကြေးရော်တွေမှာစီးုံစီကံတွေအလုံးလောက်မရှိတဲ့အတွက်မနေ့ဘူဖက်ကစီးုံစီကံတွေကိုပဲပြည်သူတွေမိခိုနေရတာပါပြည်ကြရရပိုင်းကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့အိန္ဒိယနိုင်ငံသားဝန်ကြီးကတော့နိုင်ငံနေဆက်ဒေသအပါအဝင်ပြည်သ ဒီနေ့ကတော့မြန်မာနိုင်ငံဒေသတချို့မှာပြည်တွင်းစစ်တွေဖြစ်နေတဲ့အတွက်အိန္ဒိယရဲ့ဂရိကဝတ်တွေကိုဆက်ပြီးတော့ဆောင်ရွက်တော့မယ်အကြောင်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူဂျီမေအောင်လိုင်းနဲ့တွေ့ဆုံချိန်မှာနှွေမာနဆက်တရနေ့ကပြောဆိုခဲ့တာပါ
အင်းနီယာနိုင်ငံခြားရေးဝန်ကြီးမစ္စတာဗနေမိုဟန်ကွာထရာနဲ့မြန်မာစစ်ကောင်စီခေါင်းဆောင်တို့ကြားနှစ်နိုင်ငံကုံသွယ်မှုလုပ်ငန်းမြဝတီဖက်ကနိုင်ငံတကာရာဇဝတ်ဂိုင်းတွေရဲ့လူကုန်ကူးမှုပြဿနာနဲ့နှစ်နိုင်ငံဖွံ့ဖြိုးတိုးတက်ရေးပူးပေါင်းဆောင်ရွက်မှုစီမံငင်းတွေပြန်ပြီးတော့တုံ့တက်ခဲ့ကြကြောင်းလည်းသတင်းထုတ်ပြန်ပါတယ်။ဗီအိုအေမြန်မာပိုင်းရဲ့ပင်တိုင်ဆောင်မရှင အခုအမှုနဲ့ပေါင်းရင်စစ်ကောင်စီကသူ့ကိုစုစုပေါင်းထောင်နဲ့၅နှစ်အမိန့်ချမှတ်ပြီးဖြစ်ပါတယ်။ဦးစီသူအောင်မြင့်ဟာ2022ခုနှစ်ဩဂုတ်လအတွင်းရန်ကုန်ဗဟန်းမြို့နယ်ကတိုက်ခန်းတစ်ခုမှာဖမ်းဆီးခံခဲ့ရတာဖြစ်ပြီးပုံမှန်905ကကြီနဲ့နှမှုနိုင်ငံတော်အကြီးညိုပြတ်အောင်လုပ်မှုဥပဒေပုံမှန်124ကကြီတမှုစုစုပေါင်းသုံးမှုနဲ့ရုံးတင်တရားစွဲဆိုခံထားရပါတယ်။ဒါကြောင့်နိုင်ငံတော်အကြီးညိုပြတ်အောင်လုပ်ခဲ့မှုစွဲချက်ကိုတော့တရားရင်ဆိုင်ရအောင်မှာဖြစ်ပါတယ်။ဦးစီသူအောင်မြင့်ဟာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း VOA နဲ့ Frontier သတင်းဌာနတွေကနေတဆင့်တပ်မတော်နဲ့အိမ်ဆောင်အစိုးရကိုဝေဖန်ဆန့်ကျင်တဲ့ဆောင်းပါးတွေရေးသားပေးပို့နေတာကြောင့်ဖမ်းဆီးတာဖြစ်တယ်လို့စစ်ကောင်စီကစွပ်စွဲထားတာပါမြန်မာနိုင်ငံတွင်ဖေဖော်ဝါရီ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပြည်တွင်းမီဒီယာ10ခုကျော်ကိုတရားဝင်ထုတ်ဝေခွင့်ပိတ်သိမ်းခဲ့တယ်လို့သတင်းသမားတွေကိုဖမ်းဆီးတာတရားစွဲတာတွေလုပ်ခဲ့ပါတယ်အခုချိန်ထိသတင်းသမား150နီးပါးဖမ်းဆီးခံခဲ့ရပြီးသတင်းသမား90လောက်ကတော့အကျဉ်းထောင်တည်တည်မှအကျဉ်းကြခံနေရဆဲဖြစ်တယ်လို့သတင်းသမားကာကွယ်စောင့်ရှောက်ရေးအဖွဲ့တွေကစည်ရင်ပြုစုထားပါတယ
်တပတ်အတွင်းမြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခမ်းမောင်တို့စူးစီးတင်ပြခဲ့တာပါရှင်အခုဆက်ပြီးတော့ဒီမအီးတန့်စင်နဲ့ကိုအောင်တို့ကလည်းတပတ်အတွင်းနိုင်ငံတကာသတင်းတွေကိုစူးစီးတင်ပြပေးပါဦးမယ်ရှင်
ဒီကဲမအောင်ရအောင်အေးတဲ့ဆောင်းရသည့်ကာလအတွင်းမှာဒီရင်ပတ်ထဲမှာယူကရိန်းနိုင်ငံတွေကတရားပိစိယုံတွေကိုရုရှားဘက်ကလေကြောင်းကနေထပ်ပြီးတော့တိုက်ခိုက်မှုတွေလုပ်ခဲ့တဲ့ပုံမှာကမ္ဘာနိုင်ငံတွေကရုရှားကိုစန့်ကျင်ပြစ်တင်ကြဖို့ယူကရိန်းကတောင်းဆိုထားပါလိမ့်ရုရှားကလက်နက်မဲ့အရက်သားတွေကိုပိတ်မှတ်ထားပြီးသူရဲဘော့အကြောင်းစုံနဲ့အရိုင်းဆိုင်စုပ်လုပ်ရက်တွေကိုလုံဆောင်နေတဲ့အကြောင်းယူကရိန်းနိုင်ငံကြီးဝန်ကြီးဒီမီထရိုကလီဘယ်က Twitter စာမျက်နှာမှာရေးသားခဲ့ပါလိမ့်ရုရှားပြစ်ခတ်တဲ့ဒုံးကျည်တွေကယူကရိန်းစစ်ရုံတွေကျောင်းတွေနဲ့တည်ယူပို့ဆောင်ရေးတွေကိုပိတ်မှတ်ထားတာတွေနဲ့လူနေရပ်ကွက်တွေကိုထိမှန်တဲ့အကြောင်းယူကရိန်းသမ္မတဖလော်ဒီဗီယာဆီလင်စကီကလည်းကုလသမဂ္ဂလုံခြုံရေးကောင်စီပါဗီဒီယိုနဲ့ပြောကြားခဲ့ပြီးတဲ့နောက်အခုလိုနိုင်ငံခြားရေးဝန်ကြီးကူလီဘာက Twitter မှာရေးခဲ့တာပါယူကရိန်းမြို့တော် Kiev, Inichi, Moldova နိုင်ငံနေဆက်မြို့တွေ Poland နေဆက်မြို့ Lviv နဲ့ Zaporizhia Nuclear စက်ရုံရှိတဲ့မြို့စတဲ့နိုင်ငံတော်ကမြို့တွေမှာလျှက်စစ်မီးပြတ်တောက်နေလို့အနှွေးတက်ပေးဖို့ခက်ခဲနေပါတယ်လက်တလောသတင်းပတ်တွေမှာရုရှားကယူကရိန်းတပ်အပိစေယုံတွေကိုပိတ်မှတ်ထားပြီးအဆက်မပြတ်တိုက်ခိုက်နေရကြောင်းအကြီးကျယ်မီးပြတ်နေရပါဥရောပမှာအကြီးဆုံးယူကရိန်းရဲ့ Zaporizhia Nuclear စွမ်းအင်စက်ရုံမှာလေပြင်ပလက်စစ်တပ်အားတွေထပ်ပြီးတော့ပြတ်တောက်သွားတဲ့အတွက်နျူကလ িয়ার ကျောင်းတွေအေးပေးဖို့နျူကလ িয়ার ဆိုင်ရာလုံခြုံရေးနဲ့တခြားလုပ်ငန်းတွေအတွက်အရေးပေါ်ဒီဇယ်မီးဆက်သုံးပြီးတော့လေပတ်နေရတဲ့အကြောင်း IAEA ကပြောပါတယ်။ယူကရိန်းအခြေခံအဆောက်အုံတွေကိုရုရှားကတိုက်ခိုက်မှုတွေဆက်ပြီးတော့လုပ်နေတဲ့အချိန်မှာပဲမဲခင်ပြည်အောင်စုကယူကရိန်းအတွက်နောက်ထပ်ဒေါ်လာ100,000,000ပို့ခဲယက်မီးကျောက်နဲ့မီးဆက်တွေပေးပို့ခဲ့တယ်လို့ကြေညာခဲ့ပါတယ်။
Kespulo.
Noi Masakuyani Runga Jimbagere Malaysia Nang Yukawema, Malaysia Tekken Gangzong, Anwa Ibrahim Nanyatwagewari, Yubin Bianley Lulare Malaysia Tekken Gangzong, Anwa Ibrahim, Noi Manaseliani Ma, when you joke Pitjanti Sachin Sugewari, Attack Kunasangani Shibi Pit Anwago, Sayam Yam Malaysia, when you joke Pit, Bayan Sultan Abdullah Sultan, Ahmed Shaga, Akanan Akan Lapia Kevari. ကွယ်လွန်မှုတွေပြင်းထန်ခဲ့တဲ့ရွေးကောက်ပွဲရလဒ်ကြောင့်လွတ်တော်ပါရဲ့ဆိုင်ပြီးမသေးကြမရေရမှုတွေရက်တွေနဲ့ချီပြစ်ခဲ့ပြီးတဲ့နောက်မှာဝန်ကြီးချုပ်တဲ့အန်ဝါကျန်းသစ္စာချင်းစုခဲ့တာဝါအန်ဝါရဲ့အလိုင်းယန့်စ်အော့ဖ်ဟိုပ်မျော်လင့်ခြင်းမဟာမိတ်ပါတီဟာမျော်လင့်မထားတဲ့မလေးတိုင်းသားတွေရဲ့ထောက်ခံမင်းနဲ့လွတ်တော်မှာ82နှစ်အနိုင်ရလိုက်တာဝါဒါပေမဲ့တပါတီတွေကအစ Alliance အမျိုးသားမဟာမိတ်ပါတီကလွတ်တော်မှာ83နေရာအနေရခဲ့ပြီးသူနဲ့မဟာမိတ် Pan Malaysia Islamic Party က49နေရာအနေရခဲ့ပါတယ်။အစိုးရသည့်ဖွဲ့ဖို့အခြေတင်ဖြစ်နေချိန်မှာတိုင်းပြည်ကိုနှစ်ပေါင်းများစွာအုပ်ချုပ်လာတဲ့ UMNO ပါတီဦးဆောင်တဲ့အာဏာရအုပ်စုကအန်ဝါဦးဆောင်တဲ့ညီညွတ်သောအစိုးရဖွဲ့စည်းဖို့သဘောတူလိုက်ပြီးချိန်မှာမှအခြေအနေတွေပြေလည်သွားခဲ့တာပါ။
နွေမာလာ21ရက်နေ့တုန်းကအင်ဒိုနီးရှားနိုင်ငံအနောက်ဂျာဗာကျော်ချီအန်ဂျိုမြို့တော်မှာအင်အား 5.6 ငွေလှုပ်ခတ်ခဲ့တာကြောင့်လူအယောက်280ကျော်သေဆုံးပြီးလူအယောက်40ပျောက်ဆုံးနေစေဖြစ်ပါသည်။ဒီသတင်းမဲ့တပတ်လုံးအပျက်စီးတွေကြားထဲမှာပျောက်ဆုံးနေသူတွေကိုကယ်ဆယ်ရေးသမားအယောက်6000ကျော်ကရှာဖွေကယ်ဆယ်ခဲ့ရပါသည်။ငွေရင်းလှုပ်သွားတာမွလွဲပိုင်းမှာဖြစ်ပြီးကျောင်းချီလည်းဖြစ်နေတာကြောင့်ကျောင်းတစ်ကျောင်းပြူကျတဲ့နေရာမှာကလင်းငယ်တော်တော်များများသေဆုံးခဲ့ပါသည်။ကျောင်းစုစုပေါင်းအခု90ထိခိုက်ပျက်စီးခဲ့တယ်လို့ငွေရင်းကြောင့်မြေပြိုအဆောက်အဦတွေပြူကျခဲ့ပြီးအင်ဂျင်5000ကျော်ထိခိုက်ပျက်စီးခဲ့ပါလေ။ဒဏ်ရာရသူ2000ကျော်နဲ့ဥယျာဉ်စုကထွက်ပြေးရသူ6000ကျော်လည်းပါပါလေ။ဒေသတစ်ဝိုက်ကျောင်းအဆောက်အုံတွေနဲ့အများပြည်သူနဲ့ဆိုင်တဲ့အဆောက်အုံတွေဆောက်လုပ်ရင်းညံ့ဖြစ်တာကြောင့်ပြူကျခဲ့တာဖြစ်တဲ့အကြောင်းပြည်내အုပ်ချုပ်မှုကပြောပါလေ။ငင်းရင်လှုပ်ပြီးနောက်တည့်ရနိုဝင်ဘာလ22ရက်နေ့မှာတော့သရချိုကိုဝီဒိုတို့ကငင်းရင်တန်တဲ့မျိုးစီကိုတွားရောက်ခဲ့ပါလေ။အပျက်စီးပုံတွေအောက်ပိတ်မိနေတဲ့သူတွေကိုဦးစားပေးရှာဖွေကယ်ဆယ်ဖို့အသွားလာခက်ခဲတဲ့နေရာတွေထိကယ်ဆယ်ရေးတွေလှုပ်ဆောင်ကြဖို့နဲ့ပျက်စီးသွားတဲ့အိမ်တွေနဲ့အဆောက်အဦတွေကိုအမြန်ဆုံးပြန်ပြီးတော့ပြည်တင်တည်ဆောက်ဖို့သမရဝီလူတို့ကပြောဆိုခဲ့ပါလေ။ငွေလှုပ်ပြီးတော့ရဲ့အကြအထိအပြိုပြက်ပုံတွေအောက်ကနေအသက်ရှင်ရဲ့ကဲတင်နေတဲ့သူတွေလည်းရှိပါလေ
။ကိုဗစ်ကူးစက်မှုတွေပြန်ဖြစ်နေတဲ့တရုတ်နိုင်ငံမှာနိုဝင်ဘာ24ရက်နေ့တရက်ထဲမှာကူးစက်သူ 3,000 ကျော်ရှိခဲ့ပါတယ်။ကူးစက်မှုနှုန်းများနေတာကြောင့်အစားအသောက်ဝယ်ဖို့နဲ့ကျန်းမာရေးကိစ္စကလွဲရင်လူတွေမလို့အပ်ဖဲအိမ်ပြန်မထွက်ကြဘူး။ဘေကျင်းမြို့တော်ရဲ့နေရာတချို့မှာအသွားလာတားမြစ်ထားပါတယ်။ဆက်ယုံအလို့ယုံတချို့ကလုံသမားတွေကိုနေအိမ်တွေကနေထွက်မရအောင်တားဆီးတွေချထားတာကြောင့်တချို့နေရာတွေမှာရဲတွေနဲ့ပြိပခဖြစ်နေကြပါတယ်။မြို့တော်ဘေကျင်းမှာတော့ယုံတွေအားကစားယုံတွေနဲ့လူနေအိမ်ဟာတချို့ကိုအသွာလာပိတ်ပင်တားမြစ်ထားပါတယ်
။ကမ္ဘာဖလားဘလုံးပွဲတွေမှာမတူကွဲပြားသူတွေအားလုံးပါဝင်နိုင်စေရေးအားပိတ်ထောက်ခံတဲ့လက္ခဏာအဖြစ်လက်မောင်းစီးတက်ကြတဲ့အားကစားသမားတွေကိုအဝါကက်ပြပြီးတော့ပြစ်ဒဏ်ပေးမယ်။ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့ချိန်ချမှုကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကဝေဖန်ခဲ့ပါသည်။
It's always concerning from my perspective when we see
the Sana Porto Queen ကိုကတ်တက်တဲ့လုပ်ရတွေကိုမြင်ရတိုင်းမှာအမြဲစိုးရိမ်မိတဲ့အကြောင်းအထူးသဖြင့်မတူကွဲပြားမှုနဲ့ပတ်သက်လာပြီးပြုပြော့စိုးရိမ်မိတဲ့အကြောင်းသူ့အမြင်အရဘလုံးသမားတွေအနေနဲ့ကိုယ့်အသင်းအတွက်ကစားရမလားဒါမှမဟုတ်လဲကိုတန်မိုးထားတဲ့လုပ်ရကိုဆက်ပြီးတော့ထောက်ခံရမလားဆိုတော့ကိုရွေးချယ်ဖို့ဖိအားပေးခဲ့ရတာမျိုးတွေမဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကန်ကနိုဝင်ဘာလ22ရက်နေ့မှာပြောခဲ့ပါလိမ့်ဝန်ကြီးဘလင်ကန်ဟာနိုဝင်ဘာလ21ရက်နေ့တုန်းကကာတာနိုင်ငံကိုရောက်ရှိခဲ့ဖြစ်ပြီးကမ္ဘာဖလားဘောလုံးပွဲမှာကစားကြမဲ့အသင်းသားတွေနဲ့တွေ့ဆုံခဲ့တယ်လို့အမေရိကန်နဲ့ဝေလအသင်းတို့ကစားတဲ့ပွဲကိုလည်းအဲ့ဒီညမှာကြည့်ရှုအားပေးခဲ့ပါလေမတူကွဲပြားသူတွေအားလုံးပါဝင်နိုင်စေရေး One Love စာတမ်းပါတဲ့လက်မောင်းစီးတက်တဲ့ဘောလုံးသမားတွေကိုအဝါကက်ပြမယ်လို့ FIFA ကတတိပေးခဲ့ပါလေအဝါကက်နှစ်ခါပြခံရရင်တော့ပွဲကထုတ်ခံရမှာဖြစ်ပါလေ
အမေရိကန်အာဂတစူဇန်လေးလာရေး NASA လွှတ်တင်ထားတဲ့ Orion အာဂတယင်ငယ်ဟာပထမဆုံးလကဘာကိုအောင်မြင်မြင်ပတ်နိုင်ခဲ့ပြီလို့ NASA ကပြောပါတယ်။လကဘာမျက်နှာပြင်ရဲ့အထက်81မိုင်လောက်နားအထိကိုကပ်ပြီးတော့လှည့်ပတ်နိုင်ခဲ့တာပါ။ NASA ရဲ့နောက်ဆုံးသတင်းထုတ်ပြန်ချက်အရအာဂတယင်ငယ်ဟာတနာယီမိုင်9000ကျော်နှုန်းနဲ့ပတ်ခဲ့တာပါ။လကဘာကိုပတ်နေစဉ်မှာ Orion အာဂတယင်ငယ်နဲ့ကဘာမြေဆက်သွယ်ရေးခေတ္တပြတ်သွားခဲ့ပေမဲ့ NASA ရဲ့အာဂတကွန်ရက်နဲ့ပြန်လည်ချိတ်ဆက်နိုင်ခဲ့ပါတယ်။အာဂတယင်ငယ်ထဲမှာအာဂတယင်မှုတွေပါမသွားပေမဲ့လူပုံလူအယုတ်သုံးယုတ်ပါသွားပါတယ်။နိုဝင်ဘာ25ရက်နေ့ကျရင်လေ Orion အာဂတယင်ငယ်ဟာ Lagabagani, Wazon, go Piantan, Le Pamugo, Lokevare, American Pirazuma, Apollo, Lagaba, Susan, now so Lokera, and then Nazi, Jama, Agulo, Lagabago, and Nika, son Lila, Keys, and go, Patamazon, Pialoni, Rapia, Parekna.
မိတ်တန်စင်နဲ့ကိုအောင်တို့တင်ပြပေးခဲ့တာပါရှင်။VOA ရုပ်သံနဲ့တင်ဆက်နေတဲ့သတင်းတွေသတင်းဆောင်မတွေအပတ်စဉ်အစီအစဉ်တွေကို VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese@voanews.com စီကိုအီးမေးလ်ပေးပို့နိုင်ကြပါတယ်ရှင်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင့်တန်ကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်ဝှမ်းကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့ နိုင်ငံရေးစကားဝိုင်းအစီအစဉ်တွေးဆမေးမြန်းငန်းတို့ကိုကြည့်ရှုကြရပါမှာ။လူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင်
မြန်မာနိုင်ငံကပြည်ထောင်စုသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော်။စစ်တေးနေ့ညဘက်အတွက်ဗီအိုအေကထိတ်တဲရောက်နေတဲ့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းကအခုတစ်လက်အကြီးညာပေးပါအောင်မရှင်။တရုတ်ရုရှားအနေနဲ့ဟောင်းနေတဲ့မစ်ဆိုင်းဒုံးတွေကယူကလီးယားထိပ်မှုတွေကိုဖြုတ်ပြီးယူကရိန်းကိုပစ်ဖို့ပြင်နေပုံရတယ်လို့ပြည်ထောင်ကပြောလိုက်ပါတယ်။ ပြည်တွင်ကာကွယ်ဝန်ကြီးဌာနရဲ့ထောက်လှမ်အစီခံစာနောက်ဆုံးထွက်ချက်တွေကိုတွစ်တာကနေတင်ပြမှာဒီနေ့အခုလို့ဖော်ပြလိုက်တာဖြစ်ပြီးဒါကရုရှားမှာတူလောင်ထားတဲ့ဒုံးကျည်တွေနဲလာတာကိုပြတာဖြစ်တယ်လို့လဲထောက်ပြလိုက်ပါတယ်ခင်ဗျာ။တရုတ်ရဲ့ဟွာဟွေးနဲ့ဇက်တီအီဆက်သွယ်ရေးပစ္စည်းကိရိယာတွေတင်သွင်းခြင်းကိုအမေရိကန်ဘက်ကပိတ်ပင်လိုက်ပါတယ်။တရုတ်နေပညာနဲ့ဆက်သွယ်ရေးက Yarigo, American Piran Zure, Tintengue, Pipin Lightalu, American Suya, Tawan Shiduriga, Munega, Tiole Bare. Tionangamabe, Kubis Seeker, Taint Taimu, Tinchel Luna, Yishi, Pilarebo, Sanapia Wari, Nanga, and now buying Shinjan Didama, Pikebare, Dibo, Pike, Nene Mudele, Shikebare. Tioma, Lunesu Muslim, we got Miazon, Didida Muro, Aru Chima, a Tami, a Pamet, Taikam, Munega, Mila, Mute. COVID Atwala, Gatha Mujau, Mita Tamari, Wing Guimayabe, a chain no jabido, Luce Uti, Songeare, Lut, Lambo, Sana, Piaduriga, Machimanet, Pioge Javarekne. Nema set up by Contin, Tamorigo, Katananga, Sekandima, Kanka Queen, Summer Bibu, Bidin, Chisai, Luquin, Puejiga, Tonsolai Bare, Kabapla, Bolomurigo, Ancient Chip, Chimpani, Katananga, Nine, Luquin, Chopamuri, Shinire, another Nema set up by Tamorigo, When you come a pew than a bull, Pama cabin, you get a dinner, teenager, Tobian Lightaba. Nema sit a year, Upa and Comuni by Chang up with the Molanga, Uta Nishi Condin, the Mojiha, Lolose, Katananga, Hamasa Gamma, Saka Tarelu, D. Lukun Puega, Sapio Gavarik. Katananga, Tine Kabapala, Bolonwema, Osu, Siga, Pulan in a Jin Argentinago, Nangere, Saudi Arabia, Dingo. Naku, go machine, bigger at Nai Wagabe and Nai Yashi, Tabare. D. Sawanga, Kazagere, Osu diga, Buemaro. Australia, Tunisia, go, Taku, go machine, Nangere, Dre. Lolose, Osu dega, Dinde, Dinne, do. A mat, though mat, ya tabare.
Few in Mamaye, November, Lanassa, Chow, yes, Ninin Yabe. Jotan, a total and baby that season regard the Laubavishin. The Kunyabe, dress season, Tolo Yemuga, Goya, Nai Pipare. Show them by engineer Rigaro, Nashwan Gelly Net, D. Wang no Pipare. Feel in your mama yen, Nepat, Ningle, name Nepat season with Giant or Lindo, those at Ned Lisa Shake, Kilohats, Goto Donga, Goto Shitonyane, Chowding Art, ဒီနေ့ကတော့ညီမချေဟောင်းညီချင်းမှုအမွေနှစ်တွေပါကျွန်တော်တို့ကနေပြီးတော့ထောက်လွှင့်ပေးမှာဖြစ်ပါတယ်။ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။တောတာရှင်အားလုံးအေးချမ်းပြီးတော့ဘေးရန်ကင်းရှင်းကြပါစေရှင်။ကျွန်မဆူမြတ်ပါမှာ။
This program has come to you from the Voice of America, Washington.